Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာနေ့တင်မှာဘေးရန်ကတဲ့ကင်းဝေးနိုင်ကြပါစေ VOA American တန်ရဲ့2023ခုနှစ်လွတ်လပ်ရေးနေ့စံနှုန်းဒါ၄ရက်ဗော်ဒူညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေစတင်လွှင့်နေပါပြီတိုင်းဒိုမီတာ1925 32တို့ကနေနားဆင်ကြည့်ရှုနိုင်ပါတယ်ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီညစီတင်မှုကတော့ကျွန်တော်ဝင်းမမ
ပြည်တွင်းစစ်နဲ့လွတ်လပ်ရေးစေရုနှစ်မှာငြိမ်းချမ်းရေးအလင်းသစ်တွေ့ကြပါစီကျွန်တော်တမောင်သားမှာဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပြစေခင်ဗျစေရုလွတ်လပ်ရေးအထိမ်းအမှတ်နဲ့လူမှုရေးထောက်ထားချက်အရဆိုပြီးအကျဉ်းထောင်အချုပ်ထောင်နဲ့ရဲဘက်စခန်းသေးသေးမှာရှိကြတဲ့အကျဉ်းသား9000ကျော်ကိုစီမင်းသတ်မှတ်ချက်ထားပြီးစစ်ကောင်စီကပြန်လွတ်ပေးလိုက်ပါတယ်နေပြည်တော်မှာပြုလုပ်ခဲ့တဲ့85နှစ်ပြည့်လွတ်လပ်ရေးအခမ်းအနားမိန်ခွန်းမှာစစ်ကောင်စီကြီးခဲ့ဘူဂျုံမူကြီးမြောင်းနိုင်ကမြန်မာနိုင်ငံမှာဒီနှစ်ကုန်ကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအစီအစဉ်တချို့ကိုပြောတော့ပါတယ်။အစ5ဆကနေ25ဆအထိအတန်ထက်မြန်တဲ့ဒုံးချီတွေပစ်ခတ်နိုင်တဲ့ရုရှားစစ်သမောတွေကိုစစ်ရေးလေ့ကျင့်မှုအတွက်အတ္လန္တိတ်သမုဒ္ဒရာအိန္ဒိယသမုဒ္ဒရာနဲ့မြေထဲပင်လယ်ဆီဆေးလွှတ်လိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမမျှဇင်အောင်နဲ့တင်ပြပေးကြမှာပါကိုဝင်းမင်းကြီး
။ဟုတ်ကဲ့ပါဆရာ။ဒီသတင်းတွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်အကျဉ်းသား9000ကျော်စေရတုလက်ရင်းနေဒီနေ့လှုပ်ပေးလိုက်တာပေါ့ဥပဒေပညာရှင်တူက
ခုကတော့ဘူဂျန်ကျုံပြင်းရတဲ့နိုင်ငံကတွန်းအောင်ဆီဆော့ရုံတက်တော့ပေးကျန်တဲ့ဒီနိုင်ငံရေးရာခိုင်ပြည်ထောင်ခံထားရတဲ့သူတွေအတွက်တော့ဒါမှ10%ကဒီလက်လက်တစ်ခုမဟုတ်ဘူးလို့ဒီလိုပဲမြင်ပါတယ
်။နောက်ရခိုင်လွတ်မြောက်ရေးပါတီစေဦးစည်းချုပ်နဲ့အရာရှိနှစ်ဦးစစ်တွေမှာတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။ကြားပြင်းတဲ့ဒီမော့ဆုမြင့်မှာတော့လက်နက်ကြီးပောက်ကွဲပြီးအယက်သားတဦးတေဆုံးခဲ့ပါတယ်ဒီသတင်းလော်ရီပြီမှာတော့ဗိုလ်လူညပတ်စင်ကန္တာတွေဖြစ်တဲ့လူထုနဲ့ချမ်းမာရေးဥကျော်စန္ဒာရဲ့မြမရေးသုံးသက်ချက်နောက်အားကစားကန္တာတွေကိုဆက်နာဆင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတီမောင်တန်းနဲ့မမျှသစေအောင်တို့ကြောက်ပြပေးပါဦးခင်ဗျာ
စေရဒုလွတ်လပ်ရေးနေ့အထိမ်းအမှတ်နဲ့လူမှုရေးထောက်ထားခြင်းများအရဆိုပြီးအချင်းထောင်အချုပ်ထောင်နဲ့ရဲဘက်စခန်းသီးသီးမှာရှိတဲ့အချင်းသာ9012ကိုစီမင်းသတ်မှတ်ချက်ထားပြီးပြန်လွတ်ပေးလိုက်တယ်လို့မြန်မာစစ်ကောင်စီရုပ်သံကအကြေညာလိုက်ပါတယ်။လွန်ပြောက်လာသူတွေထဲမှာနိုင်ငံတော်အကျဉ်းချခံရတဲ့အကျဉ်းသား9000ကျော်ကိုစေရတုလွတ်လပ်ရေးအထိမ်းအမှတ်နဲ့လူမှုရေးထောက်ထားမှုအရာချွင်းချက်ထားပြီးလူငင်းခွင့်ပေးတယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့ပါတယ
်။ဒီနေ့မှာတော့ဒီလွတ်လာတဲ့ကိစ္စအတွက်ကတော့မမှတ်ထူးကြမရှိဘူ
း။ဟု
တ်ဟုတ်ဟောဆိုအချိန်တိုင်းတော့လိုရမှာပါ။ဟုတ
်ဟုတ်
ဒါပေမဲ့တကယ်လွတ်မြောက်မှုဟုတ်မဟုတ်ဆိုတာပဲအရေးကြီးတော့ကျွန်တော်ကတကယ်လွတ်ချင်တယ်ကျွန်တော်ကလွတ်ချင်တာမဟုတ်ဘူ
း
ကျွန်တော်ရဲ့ဘဝတစ်ခုလုံးကျွန်တော်ရဲ့မျိုးလင်းချက်တွေအားလုံးကျွန်တော်ရဲ့မိသားစုတွေမျိုးဆက်တွေအားလုံးလွတ်ချင်တယ်အဲ့တော့ဒီအခုထောင်ကလွတ်လာတာတော့ဘာမှခံစားချက်မရှိဘူ
းဆက်တဲ့မှာပဲလက်နက်မှုမတရားအသင်းဆက်သွယ်မှုဘူးရင်ပြင်းမှုတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆရာပြင်းမှုအကြမ်းဖက်ဥပဒေချိုးဖောက်မှုနဲ့အဂရီလိုက်စားမှုတွေကလွဲလို့တခြားပြစ်မှုတွေနဲ့အချင်းချခံရတဲ့သူတွေကိုပြစ်ဒဏ်ရဲ့6ပုံတဘလွတ်ငြိမ်းသက်သာခွင့်ပြုလိုက်တယ်လို့လည်းမြန်မာစစ်ကောင်စီရုပ်သံတွေကကြေညာသွားပါတယ်။ထင်ရှားတဲ့ NLD အဖွဲ့ဝင်တွေဖြစ်တဲ့ဒေါ်သန်းမြောင်နဲ့ပါတီဝင်တချို့ပြန်လည်လွတ်မြောက်လာတဲ့ဆိုတဲ့သတင်းတွေထွက်နေပေမဲ့လွတ်မြောက်လာတဲ့အထက်မှာ NLD အဖွဲ့ဝင်ဗတ်ရောက်ပါဝင်နေဆိုတာကိုအတိပြုလို့မရသေးပါဘူး။ NLD ပြည်တော်စုဝင်ကြီးသူရဦးအောင်ကတော့မနေ့ညပိုင်းကတည်းကနေအိမ်ပြန်ရောက်နေပါတယ်သူတို့ဟာစစ်ကောင်စီရဲ့အခုချိန်ညာချက်ရလွတ်မြောက်လာသလားဆိုတာရှင်းရှင်းလင်းလင်းမသိရပါဘူး။တခြားနယ်ထောင်တချို့ကနေတက်ကြွလှုပ်ရှားသူလူငယ်တချို့ပြန်လည်လွတ်မြောက်လာတဲ့သတင်းတွေလည်းကြားရပါတယ်
။နေပြည်တော်မှာပြုလုပ်ခဲ့တဲ့85နှစ်ပြည့်လွတ်လပ်ရေးခမ်းနားမင်္ဂလာမှာစစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံမှာဒီနှစ်ကုန်ပိုင်းကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်တချို့ကိုပြောကြားသွားပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးဖိနှိပ်မှုတွေဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေကြောင့်စစ်ကောင်စီကျင်းပတဲ့ရွေးကောက်ပွဲမှာလွတ်လပ်မျှတမှာမဟုတ်ဘူးလို့အမေရိကန်ပါဝင်နိုင်ငံတကာအတိုင်းဝိုင်းကထုတ်ဖော်ပြောနေတဲ့အချိန်မှာအခုလိုရွေးကောက်ပွဲအစီအစဉ်တွေကိုစစ်ကောင်စီအကြီးအကဲကပြောကြတာပါစစ်ကောင်စီအုပ်ချုပ်မှုအပေါ်မှာဖိအားတွေဝေဖန်မှုတွေတိုက်ခိုက်မှုတွေကြားကသူတို့ပေါ်နားလေတဲ့နိုင်ငံတွေအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကိုကျေးဇူးတင်ကြောင်းလည်းပြောကြပါတယ်အိန္ဒိယနိုင်ငံနေဖြစ်တဲ့တရုတ်အိန္ဒိယထိုင်းလာအိုစ်ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လည်းအနီးကပ်ပူးပေါင်းဆက်သွယ်ဆက်ဆံနေတယ်လို့မင်းကုန်းထဲမှာပြောပါရယ် မြန်မာနိုင်ငံလွတ်လပ်ရေးအတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီလုပ်ငန်းစဉ်နဲ့ပြည်သူတွေရဲ့ဆန္ဒကိုစစ်ကောင်စီကတားဆီးနေတယ်လို့ပြောကြားထားပါတယ်။မြန်မာပြည်သူတွေနဲ့သူတို့အနာဂတ်အတွက်သူတို့ပုံဖော်နေတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ထောက်ခံအားပေးနေတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုပါတယ်ရှင်။
ဆာဂါဇာကနေ25ဆအထိအတန်ထက်ပြန်တဲ့ဒုံးကျည်တွေပြစ်ခတ်နိုင်တဲ့ရုရှားစစ်သည်မော်တွေဟာစီးရဲလက်ချက်မှုအတွက်အတ္လန်တစ်သမုဒ္ဒရာအိန္ဒိယသမုဒ္ဒရာနဲ့မြေထဲပင်လယ်စီဆေလွတ်လိုက်တာကိုသမ္မတပူတင်ကဒီကနေ့ပုံတွင်းလေးမှာစောင့်ကြကြည့်ရှုခဲ့ပါတယ်ဒီလိုအကောင့်နဲ့လက်နက်တွေဟာပြပချင်းချောက်မှုတွေကနေရုရှားကိုအကာအကွယ်ပေးပါလိမ့်မယ်လို့ရုရှားသမ္မတပူတင်ကရုရှားသတင်းဌာနတွေကိုပြောပါတယ်အဒီသမော်တွေမှာပါတဲ့ဇာခွန်ဒုံးကျည်စနစ်ကိုတူနိုင်လို့မရဘူးလို့သမ္မတပူတင်ကပြောကြောင်းရုရှားသတင်းတွေကကိုးကားရေးသားကြပါလေဒီစာကွန်ဒုံးကျည်တွေဟာခေတ်သစ်ဓမ္မဖို့အနာဂတ်လေကြောင်းရာကာကွယ်ရေးစနစ်တွေကိုကျော်လွှားနိုင်ပြီးမြေပြင်ရေပြင်မှာရှိတဲ့ရန်သူကိုတိတိကျကျအာကောင်းကောင်းမှန်ကန်အောင်တိုက်ခိုက်နိုင်တယ်လို့ကာကွယ်ဝင်ကြီးစာချေချိုအီကူကပြောပါတယ်သမ္မတပူတင်နဲ့ကာကွယ်ဝင်ကြီးတို့ဟာလေကျင်းရေးမစ်ရှင်ဖွံ့ဖွဲအခမ်းအနားကိုဗီဒီယိုကနေတဆင့်တက်ရောက်ခဲ့ကြပါတယ်ဒီကနေ့မှာပဲယူကရိန်းနိုင်ငံဒေါနက်စ်ဒေတာကရုရှားထိတ်ချုပ်ထားတဲ့မာကီဖ်ကာမြို့မှာဇန်နဝါရီလ1ရက်နေ့ကယူကရိန်းတိုက်ခိုက်ခဲ့တာကြောင့်သေဆုံးခဲ့တဲ့စစ်သားအရေအတွက်ကိုကရုစရင်63ယောက်ကနေတိုးပြီးတော့89ယောက်သေဆုံးသွားခဲ့ကြောင်းရုရှားကကြေညာခဲ့ပါတယ်။ခွန်ပဲပြုတ်ပဲဖုန်းသုံးခဲ့တာကြောင့်ယူကရိန်းရဲ့အတိုက်ခိုက်ကိုခံခဲ့ရကြောင်းရုရှားကာကွယ်ဝန်ကြီးဌာနကပြောပါတယ်။
ကုလသမဂ္ဂလူညွေးကောင်စီမှအလဲကျအဖွဲ့ဝင်တွေဖြစ်လာတဲ့အီကွေဒေါ၊ဂျပန်၊မော်လ်တာ၊မိုဇမ်ဘစ်နဲ့ဆွစ်ဇာလန်နိုင်ငံတွေကိုလူညွေးကောင်စီမှအင်္ဂါနေ့ကတရားဝင်ကြေညာခဲ့ကြပါတယ်။ဒီနိုင်ငံတွေအလဲကျအဖွဲ့ဝင်ဖြစ်ရေးအထူးရင်းညီလာခံမှာဇွန်လကမဲခွဲရွေးချယ်တာမှာကန့်ကွက်မဲမရှိအနိုင်ရတဲ့အတွက်လူညွေးကောင်စီမှအလဲကျအဖွဲ့ဝင်နိုင်ငံတွေအဖြစ်နှစ်နှစ်တာဝန်ယူမှာဖြစ်ပါတယ်။အစဉ်လာအတိုင်းအဖွဲ့ဝင်ဖြစ်လာတဲ့နိုင်ငံတွေရဲ့အသံမှတ်ကြီးတွေကတော့သူတို့ရဲ့နိုင်ငံတော်အလံတွေကိုလူညိုကြီးကောင်စီအစည်းအဝေးအပြင်ကအလံတွေလွှင့်ထားတဲ့နေရာမှာစိုက်ထူခဲ့ပါတယ်။မိုဇမ်ဘစ်တန်မတ်ကြီးပက်ဒရိုကော်မက်ဆာရိုအာဖွန်ဆိုကတမိုင်းဝင်နေဖြစ်တယ်လို့ပြောကြားခဲ့တယ်လို့ဆွစ်ဇာလန်တန်မတ်ကြီးပါစကာဗာရဇောကလည်းကျူးနွန်စွာနဲ့တာဝန်ယူသွားမယ်ဆိုတဲ့စိတ်ထားရှိကြောင်းပြောဆိုခဲ့ပါတယ်။ဒီနိုင်ငံလုံးကပထမဆုံးအကြိမ်လူညိုကြီးကောင်စီအလဲချက်တာဝန်ယူတာပါ။မော်တာနိုင်ငံကဒုတိယကြိမ်ဖြစ်ပြီးတော့အီကွေဒေါ်က၄ကြိမ်မြောက်နဲ့ဂျပန်ကတော့တမိုင်းဝင်၁၂ကြိမ်မြောက်လူညွေးကောင်စီအလဲကျအဖွဲ့ဝင်တာဝန်ကိုယူရတာဖြစ်ပါရဲ့ရှင်
အတန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11683ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပေါ်ထူးညာတရင်တွေကို VOA ကဆက်လက်ကြီးညာနေပါတယ်အမေရိကန်လွတ်တော်မှာမနေ့တုန်းကအောက်လွတ်တော်ဥက္ကဋ္ဌရွေးချယ်ဖို့မအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒီနေ့ဗိုလ်ထူးနေမှာလွတ်တော်အမတ်တွေကထပ်ပြီးရွေးချယ်ကြအောင်မှာဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ် Republican အောက်လွတ်တော်အမတ် Kevin McCarthy ကို၃ချိန်တိုင်တိုင်အဆိုပြုမဲပေးခဲ့ပေမဲ့လိုအပ်တဲ့မဲရည်အတွက်218မဲရဖို့အတွက်မအောင်မမြင်ဖြစ်ခဲ့တာပါ။နောက်ဆုံးတစ်ချိန်မှာ Conservative Republican အမတ်20ယောက်က Kevin McCarthy ကိုကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။အမေရိကန်သမိုင်းမှာနှစ်တရာအတွင်းပထမဆုံးချိန်ဖြစ်ဒီမိုကရက်ပါတီဖြစ်စေ Republican Party ဖြစ်စေအောက်လွတ်တော်ဥက္ကဋ္ဌကိုလွတ်တော်စတဲ့ကျင်းပတဲ့မဲပေးရွေးချယ်ရမှာအထမမြောက်ခဲ့တာလည်းဖြစ်ပါတယ်။မနေ့ကလွတ်တော်ပြန်လဲခေါ်ဆိုခဲ့တဲ့ပထမဆုံးနေ့မှာ2020ခုနှစ်နိုဝင်ဘာလအတွင်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာနိုင်ရခဲ့ကြတဲ့လွတ်တော်အမတ်တွေကကြမ်းတက်စာကြေဆုပ်ခဲ့ကြပါတယ်။အောက်လွတ်တော်အမတ်435ယောက်ရှိတဲ့ထဲက Republican က222ယောက်အများစုလွှတ်မိုးထားပြီး Democrat Party က233ယောက်ရှိတာပါ။အောက်တော်ဥက္ကဋ္ဌမရွေးချယ်နိုင်တာကြောင့်အများစုဖြစ်တဲ့ Republican Party ဖို့သဘောထားပွဲလွှဲမှုတွေနဲ့စိတ်မသက်မသာစရာနေတဲ့နေ့အဖြစ်သတင်းတွေမှာဖော်ပြကြပါတယ်။ဒီနေ့အောက်တော်ဥက္ကဋ္ဌဟိုထပ်မံပြီးရွေးချယ်တဲ့အခါမှာလဲကယ်လီဖိုးနီးယားပြည်နယ် Republican အောက်တော်မှ Making Kevin McCarthy ကိုပဲထပ်မံအဆိုပြုမဲခွဲမလားလွတ်တော်အမအစ်တစ်ယောက်ကိုပဲအဆိုပြုမလားဆိုတော့သေးသေးကွက်ကွက်မသိရသေးပါဘူး။
တရုတ်နိုင်ငံမှာရောက်နေတဲ့ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာဟာဗိုလ်ထူးနေ့မှာတရုတ်ပြည်သူ့ကွန်ဂရက်စ်အမြဲတမ်းကော်မတီဥက္ကဋ္ဌလီဂျန်ယူနဲ့ ပေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးပါတယ်တရုတ်ဖိလစ်ပိုင်ဆက်ဆံရေးတူးမြင့်မှုအရေးကြီးတဲ့အတွက်တရုတ်နိုင်ငံကိုတူလာရောက်တာဖြစ်တယ်လို့ဖိလစ်ပိုင်သမ္မတဖာဒီနန်မာကိုစ်ဂျူနီယာကဆွေးနွေးပွဲမှာအခုလိုပြောကြားပါတယ
် Our visit here as you have noted your excellency is extremely important for both our
သူရဲ့ခီးစဉ်ဟာနှစ်နိုင်ငံလုံးအတွက်အင်မတန်အရေးကြီးကြောင်းနဲ့တရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံကြားဆက်ဆံရေးတူးမြင့်ခိုင်မြဲအောင်လုပ်ဖို့အရေးကြီးတယ်လို့ဖိလစ်ပိုင်နိုင်ငံဘက်ကအသေးချာယုံကြည်တဲ့အကြောင်းဖိလစ်ပိုင်သမ္မတကပြောကြားခဲ့ပါတယ်။သူ့ရဲ့သုံးရက်ကြာတရုတ်နိုင်ငံခီးစဉ်အတွင်းမှာတရုတ်သမ္မတရှီချင်းပင်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။သမ္မတမာကိုစ်ဂျူနီယာရဲ့တရုတ်နိုင်ငံခီးစဉ်ဟာသူသမ္မတဖြစ်ပြီးတဲ့နောက်မှာပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်တာမို့တရုတ်နဲ့ဆက်ဆံရေးတိုးတက်ဖို့ဘလောက်အလေးထားရဆိုတာကိုပြသနေတဲ့အကြောင်းဒေတာရင်းလေ့လာသူတွေကတော့သုံးသပ်ကြပါတယ်ရှင
်။ဥပဒေမဲ့မွေးစေဝါရောင်းဝယ်ရေးမှာပါဝင်ပတ်သက်နေပြီးအကျင့်ပြတ်ချစားမှုကိုရှင်းလင်းပြနိုင်အောင်ရဲအရာရှိတွေအနေနဲ့အနားယူကြဖို့အနည်းကအစိုးရကနေပြီးရာချီရှိနေတဲ့ထိပ်ပိုင်းရဲအရာရှိတွေကိုပြောလိုက်ပါတယ်။သမ္မတဟောက်ရိုရီဂိုဒူတာတီကစခဲ့ပြီးလက်ရှိသမ္မတဖာတီနာမာကိုစာဆက်လက်လုပ်နေတဲ့မွေးစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေကိုရဲတွေကလှုပ်ဆောင်နေကြတာပါ။ရဲမှူးကြီးနဲ့ရဲမှူးချုပ်300လောက်ကိုအနားယူကြဖို့ပြည်ထောင်စုဝန်ကြီးဘန်ဂျမင်းအဘါလော့စ်ကကမ်းလှမ်းလိုက်တာဖြစ်ပါတယ်။စစ်ဆေးလိုက်တဲ့အခါလက်ဆုပ်စာရဲရာရှိတွေကမွေးစေဝါရောင်းဝယ်ရေးမှာပတ်သက်နေတာကိုတွေ့ရှိပြီးတဲ့နောက်အခုလိုကန့်လိုက်တာဖြစ်ပါတယ်။ရဲရာရှိတွေရဲ့မှတ်တမ်းတွေကိုအဖွဲ့ဝင်5ဦးပါတဲ့ကော်မတီကစစ်ဆေးနေတဲ့အတော်အတွင်းမှာသူတို့ဆက်လက်အလုပ်လုပ်နိုင်တယ်လို့ဝန်ကြီးကဆိုပါတယ်။အပြစ်ရှိတာတွေ့ရင်တော့အနားယူရမယ်လို့ဆိုပါတယ်။မသက်ဆိုင်သူတွေကတော့စိုးရိမ်စရာမရှိပါဘူးလို့မနီလာမြို့တော်ရဲတပ်ဖွဲ့ဌာနချုပ်မှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘန်ဂျမင်းအဘါလော့စ်ကပြောကြားသွားခဲ့ပါတယ်ခင်ဗျာ။
ဂျပန်နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးပို့ပြီးတော့ခိုင်မာအောင်လုပ်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာပြပါတယ်။ဒီတာရင်းတင်မှမှုတွေတိုးနေတဲ့အချိန်ဂျပန်ရဲ့ကာကွယ်ရေးဆိုင်ရာမူဝါဒတည်အရာအမေရိကန်နဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားမယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပြီးတဲ့နောက်မှာကိုခုခံပို့တာဖြစ်ရမယ်ဆိုတဲ့ဂျပန်ရဲ့ကာကွယ်ရေးဆိုင်ရာမူဝါဒကို2022ခုနှစ်ဒီဇင်ဘာမှာဂျပန်ကလုံးဝပြောင်းလဲပြင်ဆင်ခဲ့တာဖြစ်ပါတယ်။ဂျပန်ရဲ့လုံခြုံရေးနဲ့ကာကွယ်ရေးမူဝါဒသည်အရာအမေရိကန်ဂျပန်ဆက်ဆံရေးအရေးကြီးတယ်ဆိုတာကိုပြဖို့အတွက်အမေရိကန်ကိုသွားပြီးတော့သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံမှာဖြစ်ပြီးနှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားဖို့ရှိတယ်လို့ဝန်ကြီးချုပ်ကီရှိဒါကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင်။
ဖီယိုအမေရိကန်တန်ရဲ့ဗုဒ္ဓညထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်နဲ့မမြသစေအောင်တို့ပြောပြခဲ့တာပါ။အခုသတင်းတွေအပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဆက်ပြောပြပါမယ်။ပထမဆုံးကတော့အချင်းသား9000ကျော်ကိုစည်ရင်တူလွတ်လပ်ရေးနေ့ဒီနေ့လွှတ်ပေးလိုက်တာပါ။နိုင်ငံတော်အချင်းကြခံရတဲ့အချင်းသား9021ဦးကိုစည်ရင်တူလွတ်လပ်ရေးနေ့အထိမ်းမှန်းနဲ့လူမှုရေးထောက်ထားမှုရချွင်းချက်ထားပြီးလူငင်းချမ်းသာ권ပေးလိုက်တယ်လို့စစ်ကောင်စီကဒီနေ့ထုတ်ပြန်လိုက်ပါတယ်။အခုလက်တလောလွတ်လာသူတွေမှာနိုင်ငံရေးတကြွလှရှားသူတချို့နဲ့သတင်းတောက်တချို့တော့ပါဝင်ခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကမေးမြန်းသတင်းပေးပို့ထားတာကိုကိုစော်ဝက်လိုက်ပြောပြပေးပါအောင်ခင်ဗျာ
။ဒီနေ့ဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်နဲ့လူမှုရေးအရာထောက်ထားမှုအရာစစ်ကောင်စီဥက္ကဋ္ဌကနေအကျဉ်းသား9012ဦးလူငင်းချမ်းသာ권ပေးတယ်လို့ကြေညာခဲ့ပါတယ်။ဒါ့အပြင်လူတက်မှုလက်နက်မှုမတရားအသင်းဆက်သွယ်မှုမူရည်ပြစ်မှုတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာပြစ်မှုအကြမ်းဖက်ဥပဒေချိုးဖောက်မှုနဲ့အဂတိလိုက်စားမှုများမှအပအခြားပြစ်မှုတွေနဲ့အကျဉ်းကျခံရသူတွေကိုပြစ်ဒဏ်ရဲ့6ပုံတပုံလွတ်ငင်းချမ်းသာ권ပြုလိုက်တယ်လို့လဲစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်။နိုင်ငံညာတာမှာ2023အရာတော့2012ဦးကျွန်တော်ပြစ်ဒဏ်လျှော့ပေါ်ပေးကြကျွန်တော်လွတ်ငင်းဖွင့်ပေးတာဖြစ်ပါတယ်ဗျ။အဲသူတို့အကျုံးဝင်တဲ့လူတွေတော့ပါမှာပါ။2023နဲ့တော့ခုနပြောတဲ့ပြစ်ဒဏ်လူငယ်ကွေပေါ့2012လွတ်ပေးတာရှိတဲ့အပြင်ကျွန်တော်တို့ကအမှုရှိရှင်မျိုးပေါ့အမှုရှိမျိုးဆိုတာတော့ကျွန်တော်လူတက်မှုတို့မရိမှုတို့အဲပောက်ကွဲစေတတ်သောပစ္စည်းအမှုတို့လက်နက်မှုဝိရစေဘာမှုတဘာဘေးရနေရင်ဒီအကြမ်းဖက်တိုက်ဖြတ်ရေးဥပဒေရအမှုတွေအဂတိလိုက်စားမှုအမှုတွေပေါ့အရှိခုကနေပါကျန်တဲ့အမှုတွေနဲ့ဒီပြည်ထောင်ချခံနေတဲ့လူတွေကိုတော့ကျွန်တော်ပြည်ထောင်ရဲ့6ပုံတပုံကိုကျွန်တော်တို့သက်သာဝယ်ပေးထားတဲ့ဟာလည်းရှိပါတယ်။အဲဒါတွေနဲ့အကျုံးဝင်တဲ့သူတွေကတော့ကျွန်တော်တို့အားလုံးပြည်ထောင်ပ ရှော့ပေါ်ခွင့်လည်းရရှိမှာဖြစ်ပါတယ
်ထောင်ဒဏ်33နှစ်ချခံထားရတဲ့ဒေါ်ဆန်းစုကြည်ကိုနေရင်အကျေကျုပ်သဘောပြောင်းထားမယ်ဆိုတဲ့သတင်းတွေထွက်နေတဲ့အပေါ်မှာတော့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကအတိမပြုသလိုဒေါ်ဆန်းစုကြည်ပြစ်ဒဏ်နေရှော့ပေါ်နိုင်ခြင်းနဲ့ပတ်သက်လို့လည်းမှတ်ချက်တစုံတရာပေးဖို့ညင်ပါတယ်ထောင်အပြစ်ဒဏ်ရဲ့6ပုံတပုံရှော့ပေါ်ပေးတဲ့ကြေညာချက်အရဆိုရင်တော့ဒေါ်ဆန်းစုကြည်အပါအဝင်အနေဒီအစိုးရလက်ထက်တာဝန်ထမ်းဆောင်ခဲ့တဲ့အစိုးရအဖွဲ့ဝင်တွေရောထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေရောပြစ်ဒဏ်ရှော့ပေါ်မှုများများဆားဆားရနိုင်ပွဲမရှိပါဘူး။ဒါပေမဲ့လည်းအာဂရီလိုက်စားမှုဆွဲချက်နဲ့ထောင်ဒဏ်ချမှတ်ခံထားရတဲ့စစ်ဘိုလ်ချုပ်ဟောင်းအနေဒီအစိုးရပြည်ထောင်စုဝန်ကြီးသူရအောင်ကိုကတော့မနေ့ညပိုင်းကလေးကထောင်ကလွတ်ပြီးနေအိမ်ကိုပြန်လည်ရောက်ရှိလာပါတယ်။ဒီကနေ့ပြန်လွတ်လာတဲ့အထက်မှာတော့စာရေးဆရာလက်ဖြစ်ပရာဟိတမိခင်လို့လည်းတင်စားကြတဲ့အနေဒီအစိုးရလက်ထက်ရန်ကုန်စီမံသားယာကော်မတီဝင်ဟောင်းစာရေးဆရာဒေါ်တမ်းမြင့်အောင်စာရေးဆရာဦးထင်လင်းဦးကချင်မျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ကောင်လတက်ကြွလှူချသူတချို့ဖြစ်တဲ့ဦးအောင်ဖုံးမော်ဦးမျိုးတေစာမောင်ကိုအေးအောင်ဒေါက်တာအာကာမိုးသူကိုလွေပြေစိုးမိုးတို့အပါအဝင်တရင်တော့တချို့ပါဝင်တယ်လို့သိရပါတယ်ဒေါက်တာအန်ကွန်လာလွတ်မြောက်လာတာနဲ့ပတ်သက်လို့သူနဲ့နှိဆက်သူတူကအခုလိုအတည်ပြုပါတယ
်။ဩဟုတ်ကဲ့ပြန်လွတ်သွားပြီကျွန်တော်တို့ဒီနေ့တနားရီခွင်မှာစဉ်းစားထောင်ရတယ်ပြန်လွတ်တာ။ဇမ္မာကြီးရယ်ပေါင်းပါတယ်။ကျွန်တော်တို့ဒီအခုလောလောဆယ်ဆယ်ကျွန်တော်တို့ဒီပါတီရလူနေနဲ့တည်းအတူတူရှိနေမှာနော်
။အကျဉ်းသား9000ကျော်ကိုဒီလိုလူငင်းချနာဝင်ပေးလိုက်တဲ့အထက်မှာအခုရရှိထားတဲ့စီးရင်အရာကတော့နိုင်ငံရေးတက်ကြွလှူရှားသူ10ကနန်းလောက်ပဲပါဝင်ပါတယ်။ဒါအပြင်ပြည်ထောင်ကလွတ်မြောက်လာသူတွေကိုချင်းချက်စီမံထားတာဟာလွတ်လာပေမဲ့နှောင်ကျိုးသဘောမျိုးဖြစ်နေတယ်လို့ဥပဒေပညာရှင်တဦးကဝေဖန်ပါတယ
်တကယ်လိုအပ်နေတာဒီချင်းချက်မရှိတဲ့အခုဒီလူကြီးဆန်းတာကအမိန်ကိုထုတ်ပြန်မှုတို့တာအဲဘယ်ပုံမှာဘယ်ပြည်ထောင်နေမပါဘူးဟိုကမပါဘူးဒီကမဟုတ်ဘူးမပေးဘူးဒီလူမပေးဘူးဆိုတာမဟုတ်ဘဲနဲ့အားလုံးပေါ်မှာအကျိုးဝင်တက်ဆိုင်နဲ့အခုဒီလူကြီးဆန်းတာကအမိန်ကိုပေးဖို့လိုအပ်တာပေါ့ပြည်ထောင်ကငင်းဝင်ဆိုတာမှလည်းပဲနှောင်ကျိုးကပါပြီးတယ်နောက်ကြိမ်ကလို့လုပ်လို့ရှိရင်တကယ်ပြည်ထောင်ကပြတ်ခံပါမယ်ဆိုတဲ့နှောင်ကျိုးကပါနေတဲ့အတွက်ပြောရင်တော့ပြည်ပွားကမင်းရောက်စီကလက်ခံကြိုးတို့ကအမိတ်သဘောမျိုးတော့မဆောင်ဘူးနိုင်ငံရေးရနှောင်ကြိုးတစ်ခုနဲ့တုံနှောင်ပြီးတော့မှလွတ်တဲ့အမိတ်မျိုးဖြစ်တဲ့အတွက်ဥပဒေသမားကြီးအမြင်ရပြောရင်ဒါကိုဆရာတို့ကမနှစ်ပြက်ဘူးသဘောမကျဘူးဘယ်ဖြစ်နေလဲကြာနေနေအသက်မှာလူကြီးဆန်းတာကိုပြီးတယ်ဆိုရင်ရှိနေတဲ့လူအားလုံးအချင်းသားထုတ်တာအားလုံးတကင်းကြီးတူညီတော့အကျိုးခံစားဖို့မျိုးတက်ရောက်မှဝင်ရောက်ကြိုးတို့တရားလို့ကျေလို့မြင်မှာအခုကတော့ပေါက်ခရဝတ်တာမဟုတ်ဘဲခွက်ချားမဟုတ်ဘဲလွတ်ချင်တဲ့လူလွတ်မယ်ပေါက်ခရဆောက်ပုံပုံကလည်းပြီးတဲ့လူမှပြီးမယ်အခုကတော့ဘူဂျာကြီးကျုံ့ပြနေရတဲ့နိုင်ငံကတွန်းအားကိုချီလျှော့ရုံတက်တက်လောက်ပဲကျန်တဲ့ဒီနိုင်ငံရေးရာဖန်ဆီးချုပ်နှောင်ခံထားရတဲ့သူတွေအတွက်တော့ဘာမှရှိရောက်တဲ့ဒီလက်လက်တခုမဟုတ်ဘူးလို့ဒီလိုပဲမြင်ပါတယ်
။နိုင်ငံရေးအကျဉ်းသားများကကိုယ်ကြီးစောင့်ရှောက်ရေးအသင်း AAPP ထုတ်ပြန်ချက်အရအာနာသိမ့်ပြီးချိန်မှ2023ခုနှစ်ဇန်နဝါရီ3ရက်နေ့အထိဖန်ဆီးချုပ်နှောင်ခံထားရသူစုစုပေါင်း 14,000 နီးပါးရှိပြီးအဲ့ဒီအထက်မှာအယောက် 2,000 ကျော်ထောင်ဒဏ်ကျခံထားရတယ်လို့ထုတ်ပြန်ထားပါတယ်။ဒီထက်မှာပြန်လည်လွတ်မြောက်လာသူဥယေဟာအယောက် 3,000 ကျော်ရှိတယ်လို့လည်းဖော်ပြထားပါတယ်။နောက်ပြီးနွေဦးတော်လိုင်းရင်နဲ့ဆက်ဆက်ပြီးတေတံချမှတ်ခံထားရပြီးအကျဉ်းထောင်တွေမှာထိမ့်သိမ့်ခံရသူစုစုပေါင်းအယောက်100ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
အကျဉ်းသား9000ကျော်95နှစ်မြောက်လွတ်လပ်ရေးနေ့ထိမ့်မှတ်လွတ်လာတာကိုကိုဇော်ဝလိုင်းပြောပြခဲ့တာပါအခုတော့ရခိုင်လွတ်မြောက်ရေးပါတီစေဦးစီးချုပ်နဲ့ရရှိနေဦးစစ်တွေမှာသနက်နဲ့ပြသက်ခံခဲ့ရတဲ့တဲ့င်းမှာရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကစေဦးစီးချုပ်ခိုင်စောမြတ်နဲ့ရရှိနေဦးကိုဒီနေ့မနက်ပိုင်းစစ်တွေမြို့မှာတနက်နဲ့တက်သက်ခံရပြီးတည်ဆုံသွားခဲ့ပါတယ်။အခင်းဖြစ်ပြီးတဲ့နောက်စစ်တွေမြို့ပေါ်လုံခြုံရေးတိုးမြင့်ထားပြီးလမ်းသွားလမ်းလာတွေကိုလည်းစစ်ဆေးနေပါတယ်။ဒီအကြောင်းသတင်းပေးဖို့ချက်ကိုကိုစံကျော်ပြောပြပေးပါဦးခင်ဗျာ
။ရခိုင်ပြည်နယ်စစ်တွေမြို့ပေါ်ကစက်ယုံစုရက်ွက်အကွက်73စီဆိုင်တန်းရှိမှာဒီကနေ့မနက်ပိုင်း9နာရီလောက်ကရခိုင်ပြည်လူမျိုးရေးပါတီ ALP စီဦးစီးချုပ်ခိုင်စောမြတ်နဲ့အရာရှိနှူးတို့တနက်နဲ့ပြစ်သက်ခံရပြီးတည်ဆုံသွားခဲ့ပါတယ်။စစ်ကောင်စီကဒီကနေ့ကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားကနေအပြန်ဆိုင်ကနဲ့လူတို့ကပြစ်ခတ်သွားတာလို့အနီးနားမှာရှိတဲ့စစ်တွေမျိုးကန်သူကပြောပါတယ်
။နနေ9နာရီလောက်ကပေါ့နော်အဲ့လိုမျိုးလာပြီးတော့သူတို့၃ယောက်ဇလုံးကိုအဲ့မျိုးတန်း၅ရှင်းလောက်ပြစ်သွားရလို့ပေါ့၃ယောက်၅ရှင်းလောက်ပြစ်သွားတာကြောင့်သူတို့အဲ့အိညာပဲတည်သွားရဆိုလို့တရားပေါ့နော်ဒီနေ့နဲ့တော့အားရပဲပေါ့ဟုတ်ကဲ့။ပြစ်သက်သွားလူတွေလူတွေမြင်လိုက်တယ်ပေါ့လူတို့ကလာပြီးတော့အဲ့လိုမျိုးတကယ်ပေါ့ကနေပြီးတော့ပြစ်သက်သွားရဆိုတော့တရားပေါ့နော်။
တည်ဆုံးသူ၃ဦးက ALP စီဦးစီးချုပ်နဲ့အရာရှိနှူးဖြစ်တယ်ဆိုတော့ကိုရခိုင်နိုင်ငံရေးအတိုင်းဝိုင်းထဲကအတည်ပြုကြပါတယ် ALP စီဦးစီးချုပ်ခုလိုပြစ်ခတ်လုပ်ကြံခံရတာနဲ့ပတ်သက်ပြီးရခိုင်ပြည်လူမျိုးရေးပါတီ ALP ကိုဆက်သွယ်မေးမြန်းလို့မရသေးသလို ALP ကလည်းတရားဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးသူတို့ကဘယ်သူကဘယ်အဖွဲ့ကပြစ်ခတ်လုပ်ကြံတယ်လဲဆိုတာလည်းမသိရသေးပါဘူး စစ်တွေအခြေစိုက်ထားတဲ့ ALB အဖွဲ့ဝင်တချို့ကို AA ရခိုင်တပ်ဖွဲ့ကဖမ်းဆီးခဲ့တာမျိုးတွေရှိခဲ့တယ်လို့ ALB တပ်ဖွဲ့ဟာမြန်မာစစ်ကောင်စီနဲ့ပေါင်းပြီး AA အဖွဲ့ဝင်တချို့ကိုဖမ်းဆီးရမျိုးလည်းရခိုင်ကရှိခဲ့ပါတယ်။ဒီအတွက် AA ရခိုင်တပ်ဖွဲ့နဲ့ ALB ကြားတင်းတင်းမာမာအခြေအနေတွေကြုံခဲ့ပူပါတယ်။ရခိုင်ပြည်လွတ်မြောက်ရေးပါတီရခိုင်ပြည်လွတ်မြောက်ရေးတပ်မတော် ALB ALA ဟာပြီးခဲ့တဲ့2015ခုနှစ်ကအစိုးရနဲ့ငြိမ်းချမ်းရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားပြီးလက်ရှိစစ်ကောင်စီနဲ့ဆက်ဆံရေးကောင်းမွန်နေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။အေးရခိုင်တပ်ဖွဲ့နဲ့မြန်မာစစ်ကောင်စီကြားမှာတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့နှုတ်အားဖြင့်အပြစ်ခက်ရစဲယူလာပေမဲ့တရားဝင်အပြန်အလှန်သဘောတူလက်မှတ်ထိုးရတာမျိုးမရှိသေးပါဘူးစစ်တွေမျိုးပေါ်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအခုလိုပြစ်တက်ခံရတာတွေဓာတ်ထိုးခံရတာတွေတေဆုံအလောင်းတွေမကြာခဏတွေ့လာရတာကြောင့်တနေ့ထက်တနေ့ဆုံးရိမ်မကင်ဖြစ်လာတယ်လို့လည်းစစ်တွေဒေသခံအမျိုးသမီးတူကပြောပါတယ
်တိုက်ဝဲဖြစ်တယ်ဆိုပေမဲ့ပေါ်တော့ဒီအာဏာသိမ်းပြီးနောက်ပိုင်းမှာဒီလိုမျိုးဒီစစ်တွေမှာကြတော့ဒီလက်နက်ကြီးအဖွဲတွေပြစ်တက်ခံပြစ်တက်တာလည်းအဲ့လိုမျိုးပေါ့နော်ရဲရဲသားတွေကိုပြစ်တက်တာတွေပါလေပုံများလာပေါ့ဆိုတော့ဒီနေနေကြတယ်ဆိုပေမဲ့ဘယ်လိုပြောရမလဲဆိုတော့ဒီကြောက်ကြောက်နဲ့နေနေရတဲ့ပုံစံမျိုးရှိပေါ့နော်ကိုကဘာမှမလုပ်ထားမယ်မျိုးမှားပြီးပြစ်တက်တာလည်းအဲ့လိုမျိုးဖြစ်ရှင်လည်းဖြစ်မှာပေါ့နော်တို့ကအကုန်လုံးကအဲ့လိုမျိုးလက်နက်တွေနဲ့တော်လာလို့ရတဲ့အရှင်ကြီးတွေလို့မြင်ပေါ့နော်ဆိုတော့ကိုလုံချုံရဲ့အတွက်လည်းစိုးရင်တွေပေါ့အဲ့လိုမျိုး
လက်ရှိစစ်တွေမျိုးပေါ်မှာစစ်ကောင်စီတပ်နဲ့ရဲတပ်ဖွဲ့ဝင်တွေပူးပေါင်းပြီးတော့နေရတော်တော်များများမှာလုံခြုံရေးတိုးမြှင့်ပြီးတော့ဒေသခံတွေကိုစစ်ဆေးနေတာတွေလှုပ်ဆောင်နေတယ်လို့လည်းစစ်တွေဒေသခံတွေကပြောပြကြပါတယ်ခင်ဗျာ
။စခိုင်းလက်မြောက်ရေးပါတီစေဦးစီးချုပ်နဲ့အရာရှိနှစ်ဦးပြစ်သက်ခံခဲ့ရတာကိုကိုစံကျော်ပြောပြခဲ့တာပါ။အခုတော့ကြားပြင်းတဲ့ဒီမော့ဆူးမျိုးမှာလက်နက်ကြီးကြီးပောက်ကွဲပြီးအရသာတူသေဆုံးခဲ့ရတဲ့တဲ့င်းမှာကြားပြင်းတဲ့လွိုက်ကွာမျိုးနဲ့ဒီမော့ဆူးမှာဇန်နဝါရီ3ရက်မနေ့ကတနက်ကြီးကြာရောက်ပေါက်ကွဲလို့အရသာတူသေဆုံးပြီးသုံးထိခိုက်ဒဏ်ရာရခဲ့ကြပါတယ်။နှစ်ဖက်တိုက်ပွဲမရှိဘဲစစ်ကောင်စီဘက်ကအရသာတွေရှိရာကိုလက်နက်ကြီးနဲ့ပစ်ခတ်နေတာလို့ KNDF ဒေသကာကွယ်အဖွဲ့ကလည်းပြောပါတယ်။ဒီအကြောင်းသတင်းပေးဖို့ထားတာကိုမဆုမွန်ပြောပြပေးပါအောင်ခင်ဗျာ
။ကြားပြည်နယ်ဒီမော့ဆိုးမြို့နယ်တွေကိုမနေ့တုန်းကလက်နက်ကြီးတွေကြာရောက်ပေါက်ကွဲခဲ့တာကြောင့်အရသာတူသေဆုံးပြီးတော့တူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ခံကပြောပါတယ်။နှစ်ဖက်တိုက်ပွဲတွေတည်ငြိမ်နေချိန်မှာစစ်ကောင်စီဘက်ကနေအရသာပြည်သူတွေရှိတဲ့ခြေရွာတွေဘက်ကိုပစ်မှတ်ထားပြီးတိုက်ခိုက်တာလို့ KNDF ဗဟိုပြန်ကြားရေးတာဝန်ခံကပြောပါတယ်
။အမလက်နက်ကြီးပစ်ခတ်မှုကြောင့်အမျိုးသမီးတူလက်လက်ကြီးထိမှန်ပြီးတော့တိတ်ဆုံးခဲ့ရပါတယ်ဒီမောက်ဆိုအရှက်ဖက်ချမ်းကိုလည်းဒါလက်လက်ကြီးပြစ်ပါတယ်ပေါ့နော်အဲ့တော့အဲ့မှာလည်းအသက်80ရွယ်အမျိုးသားတူထိခိုက်ဒဏ်ရာရတယ်လို့ကျွန်တော်တို့ကြားသိရတယ်အဲ့တော့စစ်ကောင်စီကတော့ဇန်နဝါရီလ3ရက်နေ့မှာတိုက်ပွဲတွေမရှိဘဲနဲ့အရတားပြည်သူတွေကိုဒါပြစ်မှတ်ထားပြီးတော့တိုက်ခိုက်တဲ့လှုပ်ရမျိုးဖြစ်ပါတယ်
ဒီမော့ဆိုမြို့နယ်အနောက်ဖက်ချမ်းစစ်ဆောင်စခန်းတစ်ခုမှာလက်နက်ကြီးကြလို့အမျိုးသမီးတဦးသေဆုံးပြီးတော့အရှိတ်ချမ်းမှာလည်းလက်နက်ကြီးကြလို့အမျိုးသားတဦးထိခိုက်ဒဏ်ရာရရှိခဲ့တာပါဒေသခံတွေဘက်ကတော့ဒါကစစ်ကောင်စီဘက်ကပြစ်ခတ်တဲ့လက်နက်ကြီးဖြစ်တယ်လို့ပြောပါတယ်စစ်ကောင်စီဘက်ကတော့ဒါနဲ့ပတ်သက်လို့တစုံတရာသတင်းထုတ်ပြန်တာမရှိပါဘူးအလားတူလွိုက်ကော်မြို့နယ်ဒေါ်မူကလာရွာမှာမနေ့ကလက်နက်ကြီးကြလို့အရက်သားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စေယုံကိုကူညီပို့ဆောင်ပေးခဲ့တဲ့ရွှေလိုက်ကော်ကရားပရဟိတအသင်းဒုဥက္ကဋ္ဌဦးအောင်မြင့်မိုးကပြောပါတယ
်ဖြစ်တာတော့ကျွန်တော်တို့မနားပြန်လာပါတော့နော်ဖြစ်ဖြစ်တဲ့အတွဲမရှိဘူးအဲ့မှာကြာတာကကြော်ထဲတော့တစ်လုံးကြာတယ်ကြော်ပြင်မှာ၄လုံးကြာတယ်ပေါ့အဲကြော်သား၅ဦးထိခိုက်သွားတယ်ဗျအဲ့တော့ငါဆိုရင်ပေါ့
ဒီကနေ့နေကင်းပိုင်းအထိလက်နက်ကြီးတန်းတွေကြာနေရပြီးနှစ်ဖက်အပြန်အလှန်တိုက်ပွဲမဖြစ်ဘဲနဲ့စစ်ကောင်စီဘက်ကပဲပြစ်ခတ်နေတယ်လို့လွိုက်ကော်ကုန်းသာရွာကန်တဦးကအခုလိုပြောပါတယ်
သလောတော့ရောချင်းနေနေတယ်မဒီတဲ့နေရကလည်းနဲ့ကြီးကနေတန်ကြာနေရတယ်ကြာကျွန်တော်တို့ဖဲ့ချီတော့မဟုတ်ဘူးမဲ့ဒီအဲရွာနင်းဆက်ချုပ်ဒီမှာဟွာလည်းနဲ့ကြီးကြာရပေါ့နော်ဥမာဒီလက်ထဲရွာတို့နောက်ပါတော့ဒီမော့ဆိုနောက်ဖက်ချန်လည်းဆိုလည်းနဲ့ကြီးကြာနေရဒီတဲ့နေတန်ဖြစ်နေတယ်ကြာဟုတ်ခုလည်းကြာသေးတယ်ကြာခုလည်းတစ်ချက်နဲ့ချက်နည်းနည်းတော့လမ်းတယ်မဲ့ဒီလက်ထွဲတို့၆မိုင်ပကြိုးဖက်ဖြစ်နေမယ်ထင်တယ်တိုက်ပွဲမဟုတ်ဘူးဗျာတိုက်ပွဲပေါ်ဆောင်နေအရေးရောမရှိဘူးနော်လည်းနဲ့ကြီးရဟိုဘယ်လိုပြောမလို့မျောနေမှထားပါနဲ့ရုတ်တရက်ကြီးကြက်ကြလာတယ်ပေါ့နော်
တိုက်ပွဲချင်းနေနေတဲ့ကာလမှာတော့တချို့ရွာသူရွာသားတွေဟာရက်ရွာတွေကိုပြန်လာပြီးတော့တောင်ရရိတ်သိမ်းရေးလုံနေသူတွေလည်းရှိနေပါတယ်အခုလိုလည်းနဲ့ကြီးတန်တွေပြန်ပြီးတော့ကြားနေရတာကြောင့်ဒေသခံပြည်သူတော်တော်များများဟာစစ်ဆောင်စခန်းတွေရှိရာစီကိုထပ်မံတိမ်းရှောင်နေကြရပါတယ်ပြစ်ခတ်တန်တွေကြောင့်လုံခြုံမှုမရှိတော့ဘဲစိုးရင်ထိတ်လန့်နေရတယ်လို့လည်းဒေသခံတဦးကပြောပါတယ်
ကိုဆိုရင်ရတဲ့အနေထားပေါ်တော့ကျွန်တော်တို့ဒီတောင်ရအလုပ်တွေလဲဟို တင်နေပြီပေါ့နော်တင်တပီတလောက်လည်းရှိနေတဲ့အချိန်မှာဒီလက်နဲ့ကြည်တိုင်းလည်းပြန်ချနိုင်ရလို့ဆိုတော့တချို့ကလည်းဒီဆောင်းစခန်းလည်းပြန်သွားကြရပေါ့နော်တချို့ကျတော့လည်းအချိန်မျိုးကြည့်ပြီးတော့ဟိုနေ့ပတ်တိုင်းမှာတော့ရွာဖက်မှာကျန်တာကြည့်ကြည့်ရဲ့အိမ်ကျန်တာကြည့်ရပေါ့နော်နောက်ညဖက်မှာကျတော့ဒီဆစ်ဆောင်းစခန်းပြန်သွားကြလူလည်းပုံများလည်းကြဟုတ
်ကြားပြည်နယ်ဒေသအခေါ်ကရင်နီနယ်တခွင်ကစီးရဲအခြေအနေနဲ့မလုံခြုံမှုတွေကြောင့်အိုးအိမ်ဆွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေရှိစေဖြစ်တယ်လို့သူတို့အတွက်စားနဲ့ရိတ်ခါဆေးဝါးစားတဲ့အရေးပေါ်အကူအညီတွေလည်းလိုအပ်နေစေဖြစ်ပါတယ်လို့စစ်ဘေးဒုက္ခသည်တွေနဲ့သူတို့ကိုကူညီပေးနေသူတွေကပြောဆိုကြပါတယ်ရှင်
။ရခိုင် ELP ပါတီဆေးဦးစီးချုပ်နဲ့အရာရှိနှစ်ဦးပြစ်ခံသတ်ခံခဲ့ရတာကိုမဆုမုံပြောပြခဲ့တာပါ။အခုဆက်ပြီးတော့ချိုင်းစေကြီးမြို့မှာတိုက်ပွဲပြင်းထန်နှစ်ဖက်တိုက်စုံမှုရှိတဲ့အကြောင်းမှာကရင်ပြည်နယ်ချိုင်းစေကြီးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မြို့သားလူမျိုးရေးတပ် Lion Battalion Commando စစ်ကြောင်းစတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်စစ်ကောင်စီဘက်ကဒီဇင်ဘာလ31ရက်နေ့ကနေစပြီးလေကြောင်းတိုက်ခိုက်မှုတွေကို9ရက်ဆက်တိုက်လုပ်နေပါတယ်။ဒီနေ့မှာတော့ကျိုင်းစစ်ကြီးကစစ်ကောင်စီတိုင်းရင်းတွေကိုပူးပေါင်းအဖွဲ့တွေကတိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်သေဆုံးတာတွေစစ်ကောင်စီတပ်သားတွေအရှင်ဖမ်းမိတာတွေလည်းရှိပါတယ်။ဒီအကြောင်းမအေးမှသတင်းပေးပို့ထားပါတယ်ခင
်ဗျ။ကရင်ပြည်နယ်ကျိုင်းစစ်ကြီးမြို့နယ် KNU တပ်မ6ထင်းချုံရနယ်မြေတွေမှာ9ရက်ဆက်တိုက်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါ။စစ်ကောင်စီရဲ့စခန်းတွေဖြစ်တဲ့တောင်စွန်းခုံခံစခန်းအနန်းကွင်းပြူဟာကုန်းစတာတွေကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းတိုက်ခိုက်စီးနင်းတာတွေလုပ်နေပြီးဇန်နဝါရီလ၄ရက်နေ့မှာတော့ကြာရင်စိတ်ကြီးမြို့ပေါ်ကစစ်စခန်း၃ခုကိုဝင်ရောက်တိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ကြာရင်စိတ်ကြီးမြို့နယ်ထဲကဒေသခံတဦးကအခုလိုပြောပြပါတယ်
။23/24/32တိုက်ရုံတကယ်နဲ့ကနေလို့ပေါ်စီအရဝင်ပိုင်းနေလေဒီရဒီရအခုကသူကချင်းချင်းညို့ကြီးကိုသူဝင်တိုက်တာဝင်တိုင်းတော့အခုတော့စစ်တပ်၃ခုလုံးကိုသူတွေရသွားတယ်ရသွားပြီးတော့သူတို့အဆောက်အဦတွေမြေရှို့ရတယ်နောက်တော့ဒီတချို့ကိုသူဖမ်းလာတယ်ပထမကမက်ကရတခန့်တက်လာတာတကြီးအဲ့ဒါဒီရချင်းချင်းကြီး32မှာ32မာလာချေပြီးတော့ပြန်သွားတယ်နောက်ထပ်ကဒီပြောတဲ့၅စီးတက်တက်လာတယ်မြို့နဲ့ကိုက်ရတယ်လေမြို့နဲ့ကိုက်ရဆိုတော့အဲကျင်းနေတော့ရွာသားလဲအခုရှောင်နေတော့ပြီးနေတာဣဒိယာတွေကတက်နေပြီးတော့ဘုံချင်းနဲ့ပဲလောက်ကြတယ်လေအဲဒီပြောက်တော့များတယ်လေဟိုတိုင်ရင်ဘူးကြီးကပါတယ်လေဟိုတချို့တိုင်ရင်ဘူးမြို့သမီးတယောက်ကဖမ်းလာတယ်လေကဲတိုင်ရင်ဆုံးဘူးလုံးက
စစ်ကောင်စီဘက်ကလည်းကြာရင်စိတ်ကြီးမြို့နယ်တဲကစစ်စခန်းတွေကိုမကြဖို့အရေးလေကြောင်းပစ်ကူတွေတုံးပြီးတိုက်ခိုက်နေပါတယ်။ကြာရင်စိတ်ကြီးမြို့ဟာအရေးပါတဲ့မြို့ဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။မနေ့အစောပိုင်းကစပြီးလေကြောင်းကပစ်ကူမှုတွေလုပ်နေတဲ့အတွက်မြို့ပေါ်ရက်ွက်ကပြည်သူတွေအားလုံးဟာဘုံခိုကျင်းနေတဲ့မှာပဲပုံအောင်နေထိုင်နေရကြောင်းစစ်ကောင်စီရဲ့စခန်းတချို့မီးလောင်တာတွေကိုတော့တွေ့ရတယ်ဆိုပြီးနောက်ထပ်ဒေသခံတဦးကလည်းပြောပါတယ်။
လည်းမြောက်ဝဲနဲ့တည်းကျဲနဲ့ကျဲတယ်32ကိုသူတို့ဝင်ပြီးတော့မင်းဆုလိုက်တယ်နှစ်စီလေးမှာတိုက်ပွဲဖြစ်နေတယ်အခုဘောင်းပေါ်မှာလင်းညာပဲဒီလည်းမြောက်ဝဲနေပါတယ်အရှင်ကြီးကတော့မသိသေးဘူးသူလည်းသူပုံကိုလည်းကိုပုံမပုံနေကြတာ
စခန်း3ခုတည်းကတယင်းမှုကတော့တယောက်ကတော့ပူပေါင်းတက်ဖွဲ့တွေဘက်ကအရှင်ဖမ်းမိထားတယ်လို့လည်းဒေသခံတွေကပြောပေမဲ့တေဆုံးတံရရသူတွေဖက်စီခရရသူတွေနဲ့ပတ်သက်လို့ VOE ကတိကျအတိမပြုနိုင်သေးပါဘူးစစ်ကောင်စီဘက်ကတော့ပူပေါင်းတက်ဖွဲ့တွေဘက်ကတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးပြီးခဲ့တဲ့ရက်ကတော့ကြာရင်စိတ်ကြီးမြို့နယ်တဲကကြေးပါတွေကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ KNL နဲ့ Lion Battalion Commando ပူပေါင်းတက်ဖွဲ့တွေဘက်ကလည်းစစ်ကောင်စီရဲ့စခန်းနေနဲ့နေကြားဆောင်တပ်စခန်းတွေကိုတိုက်ခိုက်စီးနင်းတာတွေလုပ်ခဲ့တာပါဒီထဲကအနန်းကွင်းဗျူဟာစခန်းကတော့အခုထိစီးနှင်းလို့မရသေးဘူးလို့လဲဆိုပါတယ်ဒီအနန်းကွင်းဗျူဟာစခန်းဟာလည်းစစ်ခေါင်စီအတွက်အရေးပါတဲ့စခန်းတစ်ခုဖြစ်တယ်လို့လဲဒေသခံတွေကပြောပါတယ
်မနေ့ကအနန်းကွင်းဗျူဟာမို့ဘုံကြမို့ဆိုရင်တန်မြတ်ဆရာတော်စုနဲ့တန်မြတ်ကျင်းစစ်ကြီးလမ်းကိုစစ်တပ်ကလွှမ်းမိုးလုံးဝမလုပ်နိုင်တော့ဘူးပေါ့အဲဒီလိုမျိုးဒါတို့ရှိတယ်လေဒီကောင်ကြတော့ဆိုရင်ခုကြံခဲ့တာကဗျူဟာစခန်းတခုပဲကြံနေတာဒီကနန်းဝင်းဒီဟာတခုပဲကြံတဲ့စခန်းအမေကကြတော့ပြီ
ပြီးခဲ့တဲ့ရက်ကတော့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒုက္ခသည်3000ကျော်ဟာဘေးလွတ်ရာကိုထွက်ပြေးနေရပြီးတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်စားနပ်ရိက္ခာမရတာတွေကိုတွေ့ကြုံနေရတယ်လို့လည်းပြောဆိုကြပါတယ်ရှင
်ခရင်တီနယ်ကျိုင်းစိတ်ကြီးတိုက်ပွဲကြောင့်မရေးမှာပြောပြခဲ့တာပါ မကြခင်နိုင်ငံတကာသတင်းဆောင်မတပုံနဲ့ဗိုလ်ထုညပတ်စင်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကျန်းမာရေးနောက်ဥကျော်စံသားရဲ့မြန်မာပြည်သုံးသက်ချက်နဲ့အားကစားကဏ္ဍတွေကိုဆက်ပြောပြဖို့ရှိတာမျိုးဆက်လက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ်
ဖီယိုအမေရိကန်တန်ရဲ့ဗိုလ်ထူးညပိုင်းရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့နိုင်ငံတကာသတင်းတပုတ်နဲ့ဗိုလ်ထူးညတိုင်းပြောပြနေကြဒေါက်တာသန့်စော်ရဲ့လူထုနဲ့ကျန်းမာရေးဥကျော်စံသားရဲ့မြန်မာရေးသုံးသက်ချက်နောက်ကိုရနေအာကစားကန္တာပတ်စင်အစီအစဉ်တွေကိုနောက်ဆက်ကြည့်ရှုဖို့ရှိပါတယ်။အခုတော့ဩစတြေးလျရာသီဥတုပြောင်းလဲမှုသတင်းဆောင်ပါပါ။ဩစတြေးလျဌာနေတိုင်းသားတွေဟာသူတို့ရဲ့အတွေ့အကြုံဘူးသဒ္ဒတွေပေါ်မူတည်ပြီးတနေရာကတနေရာကိုရွှေ့ပြောင်းသွားလာကြသလိုတဘာဝပတ်ဝန်းကျင်နဲ့လည်းလိုက်လျောညီထွေနေထိုင်ကြပါတယ်။နှစ်ပေါင်းထောင်ချီကျင့်သုံးလာတဲ့ဒီရွေးဝါအစဉ်လာဟာဒီနေ့အထိလည်းအရေးကြီးတဲ့အခမ်းကဏ္ဍမှာရှိနေစေပါ။ဒါပေမဲ့လည်းဒီအစဉ်လာဘူးသဒ္ဒတွေဟာရာသီဥတုပြောင်းလဲမှုကြောင့်တော့ BNDA နဲ့ရင်ဆိုင်ရမယ့်အလားအလာရှိနေပါတယ်။ AP သတင်းကိုအခြေခံပြီးနန်းလောင်ကပြောပြထားပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံအနောက်ပိုင်းကဌာနေတိုင်းရင်းသားတွေရှိရာတောင်ပိုင်းကန်ယူရန်ဘော်ကကမ်ဘာရန်လို့ခေါ်တဲ့ယာသီပြောင်းချိန်ရောက်ရှိလာပါပြီ။လယ်ရီပလိုက်တို့လိုနွန်ကာဌာနေတိုင်းရင်းသားတွေအတွက်တော့ယာသီပြောင်းချိန်ရောက်တော့မယ်ဆိုတာလက္ခဏာအတော်များများကိုကြည့်ပြီးတော့သိကြပါတယ်။အဲ့ဒီလက္ခဏာတွေဘယ်လိုရှားမလဲဆိုတာကိုအလန်းညွန်ပလိုက်ကလိုက်ပြနေတာပါ
။ Yes, the Maggies are starting to become more territorial, aren't they?
Maggie ငါကလေးတွေနေရာတကာတွေ့လာရပါတယ်။ Skink, Kinglake, Chorley တွေလည်းတွင်းထဲကထွက်လာကြပါပြီ။တော်ပန်းကလေးတွေလည်းဖူးပွင့်လာပါပြီ
။ရှေတုန်းကတော့ယာတိအလိုက်တွေ့ရတဲ့ဒီလိုလက္ခဏာတွေအပေါ်မူတည်ပြီးဌာနေတိုင်းရင်းသားတွေအနေနဲ့ဘယ်အရာတွေစားရမလဲ။မြေယာမပြတ်အောင်ဘာတွေထိန်းသိမ်းထားမလဲ။ဘယ်အချိန်မှာဘယ်လိုရွှေ့ပြောင်းသွားလာရမလဲဆိုတာကိုသိကြပါရစေ။အဲ့ဒီလက္ခဏာတွေကဌာနေတိုင်းရင်းသားတွေသူတို့မြေနဲ့ရိုးရာယဉ်ကျေးမှုတွေကိုချိတ်ဆက်နိုင်ဖို့ဒီကနေ့အထိလည်းအရေးပါနေစေပါ
။ It's who I am now. It's my identity.
ဌာနေတိုင်းရင်းသားဖြစ်တဲ့ကျွန်တော်တို့အတွက်တော့ဒါကပင်ကိုလက္ခဏာပါ။ကျွန်တော်တို့အတွက်တိတ်ကိုအရေးကြီးပါတယ
် State of Environment လို့နာမည်ပေးထားတဲ့ဥဒုယာတိအခြေအနေဆိုင်ရာနောက်ဆုံးအစီရင်ခံစာမှာတော့ဥဒုယာတိပြောင်းလဲမှုကဌာနေတိုင်းရင်းသားတွေရဲ့အသိပညာနဲ့ယဉ်ကျေးမှုတွေကိုချိန်ချောက်နေပြီဆိုတာကိုထောက်ပြထားပါတယ်အပူချိန်မြင့်တက်တာတော်မေးလောင်တာနဲ့ပုံမှန်မဟုတ်တဲ့မိုးရွာသွန်းမှုလိုပြင်းထန်ဆိုးရွားတဲ့သဘာဝဖြစ်ရပ်ကြီးတွေကြောင့်ဌာနေတိုင်းရင်းသားတွေရဲ့အချင်းကရာယဉ်ကျေးမှုအမွေအနှစ်တွေဖြစ်ကြတဲ့တစ်ပင်တွေနဲ့တော်ရင်သရိုက်ဆန်တွေရဲ့သဘာဝဖြစ်စဉ်တွေလည်းပြောင်းလဲကုန်ပါတယ
် I'll go looking for certain bush foods sometimes
တခါတလေကျွန်တော်လိုအပ်တဲ့သစ်ဥသစ်ဖုတွေအများကြီးရှိနေမှာပဲဆိုတဲ့နေရာတွေမှာသွားရှာကြည့်တဲ့အခါလုံးဝမတွေ့ရတဲ့အခါမျိုးတွေရှိပါတယ
်ဥဒုယာတိပြောင်းလဲမှုအကျိုးဆက်ကြောင်းသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးနေရတဲ့ကမ္ဘာဒေသတွေထက်မှာ Western Australia အနောက်တောင်ပိုင်းကနေရာတွေလည်းပါပါတယ်ဇီဝဗေဒပညာရှင်လည်းဖြစ်ဝါဒန်နီနွန်ကာဌာနေတိုင်းနာတူလည်းဖြစ်တဲ့စတီဖန်ဘယ်လီဝန်ကလည်း State of the Environment အစီအခံစာရေးသားသူတွေထက်ကသူအပါအဝင်မှာဩစတြေးလျတိုက်ကဌာနေတိုင်းနာတွေပေါ်ဥဒုယာတိပြောင်းလဲမှုအကျိုးဆက်ကတိတ်ကိုကျေပြန့်လို့နဲ့အတွက်တိုင်းတာဖို့မလွယ်ဘူးလို့လည်းသူကပြောပါတယ်
How do you measure someone's spiritual value their totemic value
လူတယောက်ရဲ့စိတ်ဝိညာဉ်စံတန်ဖိုးညွန်ရစုတစ်ခုအတိုင်းအဝိုင်းတစ်ခုကသူတို့လူမျိုးအတွက်တံပိုးထားမှုတွေကိုဘယ်လိုတိုင်းတာလို့ရမလဲဗ
ျ။ဥဒုယာတိပြောင်းလဲဖောက်ပြန်မှုကိုကင်တွဲထိန်းချုပ်နိုင်မယ်။အဲ့ဒီလိုအသိပညာတွေဝင်မြနိုင်မယ်ဆိုရင်တော့ဌာနေတိုင်းရင်းသားတွေရဲ့ယဉ်ကျေးမှုနဲ့စံတန်ဖို့တွေအသိပညာဗဟုသုတတွေမပြောင်းပြက်အောင်ထိန်းသိမ်းနိုင်မယ်လို့လဲဗန်လီယိုဝန်ကရှုမြင်ပါတယ်။အဲ့ဒီလိုအပြောင်းလဲတွေဖြစ်လာမဲ့အချိန်ကိုစောင့်စားနေကြတဲ့အချိန်ထဲမှာပဲနွန်ကာဌာနေတိုင်းရင်းသားတွေကတော့နှစ်ပေါင်းထောင်ကြီးကျင့်သုံးလာတဲ့ဤအတိုင်းပဲတဘာဝပတ်ဝန်းကျင်နဲ့တဟဆာတာကြအောင်ဆက်ပြီးတော့နေထိုင်သွားကြမှာဖြစ်ပါတယ်။ကျမနန်းလောပါ
။ဩစတြေးလျနိုင်ငံမှာရာသီဥတုပြောင်းလဲလာတဲ့အကြောင်းနန်းလောင်ပြောပြခဲ့တာပါ။အခုတော့အပတ်စဉ်လူထုနဲ့ကျန်းမာရေးကဏ္ဍပါအစီစားသုံးမှုလွန်တာအကြောင်းကိုပြောပြထားပါလေ။လူတွေနေ့စဉ်စားသုံးတဲ့အစာအစာတွေထဲမှာစီပါဝနာများမယ်စီကြော်တွေအစာများမယ်ဆိုရင်အစီစားသုံးတာများလာတာနဲ့အမျှယောဂါမျိုးစုံပါလာတာပါအစီစားသုံးတာနဲ့တခြားအကြောင်းအရာတွေပေါင်းပြီးဆိုးရွားတဲ့ကျန်းမာရေးပြဿနာတွေကြုံလာရနိုင်လို့အစီကိုတတ်နေတဲ့အမျှရှော့စားဖို့ဆရာဝန်တွေကတိုက်တွန်းနေပါတယ်ဒေါက်တာသန့်စောပြောပြထားပါတယ်ခင်ဗျာ
Thank you.
ားသုံးမှုများတာဟာနှလုံးသွေးကြောနဲ့ဦးနှောက်သွေးကြောတွေရဲ့ကျန်းမာရေးကိုထိခိုက်ပျက်စီးစေတာပါအထူးသဖြင့်ဝက်စီအမဲစီလိုမျိုးတလေးဆန်ကရတဲ့အစီတွေနဲ့ဘူးတိကြောင့်ငပြောကြော်လိုမျိုးအချင်းချင်းကြော်ထားတဲ့စီအသုံးပြုထားတဲ့စီကြော်စားတွေကိုသတိပြုကြရမှာဖြစ်ပါတယ်အရက်တောက်သုံးတာကလည်းနှလုံးနဲ့သွေးကြောတွေရဲ့ကျန်းမာရေးကိုထိခိုက်ပျက်စီးစေတာကြောင့်နှလုံးနဲ့သွေးကြောတွေကျန်းမာနေစေဖို့ဆိုရင်မကောင်းတဲ့စီစားသုံးတာနဲ့အရက်တောက်သုံးတာတွေကိုလျှော့ချရှောင်ကျဉ်ဖို့လိုတယ်လို့အခြားတော်ဝင်ဆေးရုံမှ CEO ဖြစ်သူဒေါက်တာဦးကျော်စင်တန်းကအခုလိုပြောပါတယ
်အချိုတွေအစီစိတ်နေလျှော့စားမယ်နောက်တော့အငန်တွေလျှော့စားမယ်နောက်တစ်ခုကတော့ကိုယ့်ရဲ့လုံးနောက်ကိုယ့်ရဲ့lifestyle ခေါ်တာပေါ့ကိုယ့်ရဲ့နေ့စဉ်လုပ်ငန်းမှာငြိမ်နေတာမလုပ်ဘဲနဲ့လှုပ်ရှားမှုတွေကိုလုပ်တင်လုပ်ထိုက်တာလုပ်မယ်ခဏကိုယ့်ရဲ့လှုပ်ရှားမှုလုပ်မယ်နောက်တော့အေးဝါးဝါးအိမ်မယ်နောက်တော့နောက်တစ်ခုကတော့နောက်ဆုံးတစ်ခုကတော့ stress ပေါ့နော် stress ဆိုတာကတော့ဆရာတို့စိတ်ဖိစီးမှုပေါ့လူတိုင်းကတော့စိတ်ဖိစီးမှုတော့ရှိကြလာပဲသို့တော်လဲစိတ်ဖိစီးမှုကနေပြီးတော့မိမိရဲ့ခန္ဓာကိုယ်စံမာယူထိခိုက်တဲ့အထိနော်မဖြစ်အောင်အသိဉာဏ်နဲ့ဆင်ခြင်သားစီးနိုင်မယ်ဆိုရင်တော့เนาะဦးနာပြောတဲ့ဇာဆိုတာတော့ဟိုလေးဒီလိုမျိုးလုပ်ရင်လေလုံးဝမဖြစ်ဘူးလားဆိုရင်တော့ဆရာမှားပါတယ်တော့သို့တော်လည်းဖြစ်နိုင်ရည်ဒီနေွားမယ
်အစီစားသုံးမှုများတာဟာတွေးတွေးယောဂါကိုလည်းဖြစ်စေနိုင်တာပါအစီစားသုံးမှုများပြီးကိုလေးချိန်မြင့်တက်နေမယ်ကိုလက်လှုပ်ရှားမှုနေပါနေမယ်ဆိုရင်တွေးတွေးယောဂါဖြစ်နိုင်ခြေများပြီးဆက်လက်တောက်သုံးမှုပါရှိနေတယ်ဆိုရင်တော့တွေးတွေးယောဂါဖြစ်ဖို့ရာခိုင်နှုန်းဟာအလွန်အမင်းမြင့်တက်သွားမှာပဲဖြစ်ပါတယ်ဒီတရကဖြစ်နိုင်ခြေတွေကိုရော့ချစေဖို့အတွက်အစီစားသုံးမှုနဲ့ဆက်လက်တောက်သုံးမှုတွေကိုရှော့ချရှောင်ကျဉ်မှုလိုတယ်လို့တမတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်နံပါတ်1အနေနဲ့ဒီအစားတောက်နဲ့ပတ်သက်ပြီးတော့အစီနဲ့အငံကိုရှော့ချစားသုံးမှုလိုအပ်ပါတယ်နံပါတ်2အနေနဲ့မိမိရဲ့ခန္ဓာကိုယ်လေးခြင်းကိုသတ်မှတ်တဲ့ပုံစံမှာထားဖို့လိုပါတယ်နံပါတ်3ကတော့ဒီကိုယ်လက်လှုပ်ရှားလေးခြင်းနဲ့တကူလိုလိုပါတယ်နံပါတ်4ဆီးလေးတောက်တဲ့လူတွေနဲ့ဆီးလေးကိုဖြတ်ဖို့လိုပါတယ်ပေါ့နော
်ကိုလေးချိန်များပြီးအဝါလွန်နေတဲ့သူတွေဟာအသည်အစီဖုံးနေရှိပြီးအသည်ကင်ဆာရောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်ပါတယ်အရက်တောက်သုံးမှုလည်းရှိမယ်အသည်ရောက်တော့ဘီပိုးစီပိုးလည်းရှိမယ်ဆိုရင်တော့အသည်ကင်ဆာရောဂါဖြစ်ဖို့တော်တော်လေးနှီးဆက်သွားတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုတတိပေးပါတယ
်အသည်ကင်ဆာနဲ့ပတ်သက်လို့ရှိရင်သူ့ကိုဖြစ်စေတဲ့အဓိကအကြောင်းတရားတွေကတော့အသည်ရောက်တော့ဘီပိုးနဲ့စီပိုးဖြစ်ပါတယ်ဒါကူးဆက်တတ်တဲ့ရောဂါမျိုးစားတွေမှာပါတယ်အသည်ရောက်ဘီနဲ့စီဟာဆိုလို့ရှိရင်ဒီအသည်ကင်ဆာယောဂါကိုအဓိကဖြစ်စေတဲ့အကြောင်းပြဖြစ်ပါတယ်ပေါ့နော်အဲ့တော့အသည်ရောက်သားပါဘီပိုးစီပိုးပြင်နောက်ထပ်အသည်ကင်ဆာဖြစ်နေနိုင်တာရှိပါတယ်အဲ့ဒါကတော့ဒီအသည်စီပုံယောဂါနောက်ရက်တောက်တာများတာပေါ့နော်ရိုးရိုးရက်တောက်တာမဟုတ်ပဲねဆရာတော့ heavy trainer လို့ခေါ်တဲ့ရက်ကိုအလွန်ကြောတောက်သုံးတဲ့သူတွေရဲ့နောက်တစ်ခါအဝါလွန်တဲ့လူတွေစီးကြိုဝေဒနာတွေမှာအသည်ကင်ဆာဖြစ်တာပိုတွေ့ရတယ်ပေါ့နော်ဆိုတော့ဒီချက်တွေအရဆိုလို့ရှိရင်အသည်ကင်ဆာဖြစ်စေနိုင်တဲ့အဓိကချက်တခြားချက်လေးတွေကတော့နည်းနည်းပါးပါးရှိပါတယ်ဆေးလေးတောက်တဲ့အချက်လေးတွေပါတယ်နောက်တစ်ခါဒီအသည်မှာဖြစ်တတ်တဲ့တချို့ယောဂါတွေကလည်းကြာလာလို့ရှိရင်အသည်ကင်ဆာဖြစ်သွားနိုင်တယ်ဒါပေမဲ့ရာဂိုင်နှုန်းအနေနဲ့ကြည့်မယ်ဆိုတော့ဒီကနည်းပါတယ်အဲ့တော့ပြန်ပြီးပြောမယ်ဆိုအသည်ကင်ဆာကြောင့်ဟိုဖြစ်စေတဲ့အဓိကအချက်တွေကိုပြောပါဆိုရင်အသည်ရောက်တော့ဟာဘီပိုးရဲ့အသည်ရောက်တော့ဟာစီပိုးရဲ့အသည်စီပိုးရဲ့ရက်တောက်ခြင်းရဲ့ဒီလေးခုကိုသွားတွေ့ပါအဲ့တော့ဒီလေးခုလုံးဝလည်းပဲကျွန်တော်ကကာကွယ်နိုင်တဲ့အထဲမှာပါတယ်စောစီအောင်ပြရှိတိုင်အောင်လုပ်နိုင်တဲ့အထဲမှာလည်းပါတယ်ကုသလို့လည်းရတဲ့အတွက်ကြောင့်မလို့ဒီအချက်၄ချက်ကိုသာဆရာတို့ကပြပြစီစီကင်တွယ်နိုင်မယ်ဆိုလို့ရှိရင်အသေးကစားဖြစ်ပွားမှုတော့ကိုအများကြီးရောကြသွားမှာပဲဖြစ်ပါတယ
်အစီစားသုံးမှုများတာဟာကျန်းမာရေးကိုပုံစံအမျိုးမျိုးနဲ့ထိခိုက်စေတာပါအစီစားသုံးမှုများတာနဲ့အတူတခြားအကြောင်းအရာတွေနဲ့မှာပေါင်းစပ်လိုက်မယ်ဆိုရင်ကြီးမားတဲ့ကျန်းမာရေးပြဿနာတွေကိုကြုံနေခံစားရနိုင်တာကြောင့်အစီစားသုံးမှုကိုတနိုင်တမျှရှော့ချဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
အစီစားသုံးမှုလွန်ကဲရင်ပြဿနာတက်နိုင်တာမျိုး short စားသုံးကြဖို့ဒေါက်တာသင့်စော်ရဲ့လူထုနဲ့ကျန်းမာရေးခန္ဓာမှာရှင်းပြခဲ့တာပါအခုတော့ဥကျော်စံသားရဲ့မြမရေးသုံးသက်ချက်ပါစစ်ကောင်စီလှုပ်ပေးဖို့ပြင်နေတဲ့ရွေးကောက်ပွဲမြမပြဿနာပြည်လည်စေမလားဆိုတာကိုသုံးသက်ထားပါတယ်2023ခုနှစ်မှာကျင်းပဖို့စစ်ကောင်စီကစိုင်းပြနေတဲ့ရွေးကောက်ပွဲဆိုတာကိုဘယ်သူတွေဘယ်နိုင်ငံတွေကလက်ခံအသိမဲ့ပြုနိုင်ပွဲရှိပါလဲစစ်ကောင်ဆောင်တွေအတွက်မှားခဲ့လို့စတင်ခဲ့ပြီးပုံမှုနဲ့ဆိုင်လာတဲ့မြန်မာပြည်ထနာတွေပဋိပက္ခတွေဟာဒီရွေးကောက်ပွဲကြောင့်လျှော့ပါပြည်လဲသွားနိုင်ပါလားမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်၅နှစ်တာဝန်ထမ်းဆောင်ခဲ့ဘူးသူလည်းဖြစ်မြန်မာရေးဆက်စောင့်ကြည့်နေသူလည်းဖြစ်တဲ့စကော့မာစီယန်နဲ့ဥကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်ခင
်ဗျာစကော့မာစီယန်ခင်ဗျာမြန်မာနိုင်ငံမှာ၅နှစ်တောင်အမေရိကန်သံတမန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးတယ်
အခုလောလောဆယ်မှာလည်းပဲမြမအရေးကိုသုံးသပ်ပြီးဆောင်းမရရင်းနေတဲ့ပုဂ္ဂိုလ်ဆိုတော့ဒါမြမအရေးကကျွမ်းကျင်သူတယောက်လို့ပဲကျွန်တော်သဘောထားပါတယ်။အဲဒီတော့ကျွမ်းကျင်သူတယောက်အနေနဲ့အခုလောလောဆယ်မြမနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုအကျဉ်းဝီစွမ်းချုံသုံးသပ်ပေးပါခင်ဗျာ။တချို့ကပြောနေသလိုဒါဟာ fail state တာရှုနိုင်ငံဖြစ်နေသလား civil war ပြည်တွင်းစစ်ဖြစ်နေသလားဒါမှမဟုတ်စစ်ကောင်စီကပဲအာဏာကိုထိန်းချုပ်နိုင်မဲ့လာလာရှိနေပါဘူး။
Yeah, I don't think, I usually stay away from wording like failed state or civil war because
ကျွန်တော်ကတော့ first state ကြာရှုံးနိုင်ငံပြည်ဝင်စစ်ဆရတဲ့အုံတွေကိုမသုံးပါဘူးဒီစကားတွေတခုမှမြန်မာနိုင်ငံအခြေအနေကိုအပြည့်အဝပေါ်ပြနိုင်ခြင်းမရှိပါဘူးကျွန်တော်ပြောချင်တာကတော့အခြေအနေဟာစစ်တပ်ကသူ့အာဏာပြန်လည်တည်ဆောက်ဖို့အတွက်အာဏာသိမ်းယူခဲ့တယ်အဲဒီအချိန်ကစပြီးပြည်သူလူထုအများစုဟာအဲ့ဒါကိုစန့်ကျင်ပြီးညှဉ်းပန်းလာကြတယ်ဒါဆဲ့ချွေရေးပေါ်ပြည်သူလူထုရဲ့ပုံကံအောင်ကြွမှု popular uprising လို့ခေါ်ကြပါတယ်။ပြီးတော့အာဏာသိမ်းမှုနောက်ဆက်တွဲအခြေအနေနဲ့စစ်တပ်ရဲ့ရေးဆက်ချမ်းကျုံမှုတွေစီးပွားရေးစီမံခန့်ခွဲမှုအမှားယွင်းတွေလူထုရဲ့စန့်ကျင်မှုတွေနဲ့တကွာတခြားသောပြဿနာတွေကြောင့်လူမျိုးများဟာဆိုးရတဲ့ဒုက္ခမျိုးစုံကိုခံစားနေကြရတဲ့အခြေအနေဖြစ်ပါတယ်
။ဖျားရေးရဲ့ဆောင်းမတစ်ပုတ်မှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲဟာမြန်မာပြဿနာအတွက်ထပ်ပေါက်မဟုတ်ဘူး။ဒါကြောင့်အာဆီယံကဒီရွေးကောက်ပွဲကိုလက်မခံနဲ့လို့အကြံပေးထားတာတွေ့ရပါတယ်။ဆိုတော့အာဆီယံလက်မခံပေမဲ့လည်းတရုတ်တို့အိန္ဒိယတို့စတဲ့အင်းကြီးနိုင်ငံတွေရုရှားတို့ဗင်နီဇွဲလာတို့ရာသူတို့နဲ့သဘောတူညီတိုက်ဆိုင်တဲ့နိုင်ငံတွေကလည်းပဲလက်ခံကြမှာပဲဖြစ်ပါတယ်။ဆိုတော့အာဆီယံလက်မခံတာဘယ်လောက်ထိရောက်မှာလဲ
I think if the junta does go ahead and have these elections
စစ်ကောင်စီကဒီရွေးကောက်ပွဲကိုဆက်လုပ်သွားမယ်ဆိုရင်ခင်ဗျားပြောသွားတဲ့နိုင်ငံတချို့ကလက်ခံမယ်ဆိုတော့ကျွန်တော်မအံ့ဩပါဘူး။ဒါပေမဲ့အာဆီယံကလက်မခံဘူးဆိုတာပြက်ပြက်သားသားပြောမယ်ဆိုရင်တော့အဲ့ဒါကရွေးကောက်ပွဲရဲ့တန်ဖိုးကိုထိခိုက်စေမှာဖြစ်ပါတယ်။တခြားနိုင်ငံအများစုကလည်းလက်မခံကြဘူးဆိုရင်စစ်ကောင်စီအနေနဲ့တရားဝင်အသိမပြုခံရရေးပိုရနိုင်တဲ့အလားအလာအများစုကလည်းပိတ်ဆို့သွားမှာဖြစ်ပါတယ်။ရုရှားနဲ့တရုတ်တို့ကအစကတည်းကစစ်ကောင်စီနဲ့လက်တွဲလောက်ကိုက်နေပြီးသားပါ။ဆိုတော့အာဆီယံကလက်မခံတဲ့အတွက်ပြဿနာအလုံးပြည်လည်သွားမှာမဟုတ်ပေမဲ့လည်းဒါကအာဆီယံအနေနဲ့လှုပ်ပြီးကူညီပေးနိုင်တဲ့ကိစ္စပါ။ဒါဖြင့်အာဆီယံကိုလည်းမြန်မာပြည်နာမှာပုံမှန်ထိရောက်တဲ့အဖွဲ့အစည်းတစ်ခုအဖြစ်ရရှိစေမှာဖြစ်သလိုကမ္ဘာနဲ့မြန်မာပြည်သူတွေအတွက်ယုံကြည်စိတ်ချရတဲ့အဖွဲ့အစည်းဖြစ်လာစေပါလိမ့်မယ်
။ဒါပေမဲ့ရွေးကောက်ပွဲကိုဒါအထူးသဖြင့်တရုတ်လိုနိုင်ငံကအသီးမှတ်ပြုထားတယ်ဆိုတော့ဒီနေရာမှာအာဆီယံကတရုတ်ကိုဖိဆန်ပြီးလက်ပတ်မလားဆိုတာကိုထက်သွင်းမစဉ်းစားသင့်ဘူးလားခင်ဗျာ။
I don't think China's position would be the critical issue for ASEAN.
ဒီလိုဆုံးဖြတ်ချက်ရအာဆီယံအတွက်အရေးကြီးတဲ့ပြဿနာတရတော့မဟုတ်ဘူးထင်ပါတယ်။အာဆီယံနိုင်ငံတွေကလုံးဝလွတ်လပ်ရှိနေတယ်ထင်ပါတယ်။တရုတ်ကလုံးစီချင်းုံနဲ့အမေရိကန်ကလုံးစီချင်းုံနဲ့လိုက်လုံမယ်လို့မထင်ပါဘူး။ဒီနေရာမှာပိုပြီးအရေးကြီးတဲ့ပြဿနာကအာဆီယံဖွဲ့ဝင်နိုင်ငံတချို့ဟာမြန်မာစစ်ကောင်စီပေါ်တက်ညာခြင်းနဲ့စာနာစိတ်ရှိနေပြီးပြသားပြင်းထန်တဲ့အဆုံးဖြတ်ချမှတ်တဲ့ကိစ္စမှာပအဝင်ရေစိတ်ရှိမှရှိရလားဆိုတဲ့ကိစ္စဖြစ်မယ်ထင်ပါတယ်
။ခင်ဗျားရဲ့ဆောင်းပါတဲ့အာဆီယံလောက်ရမှာကစစ်ကောင်စီဘက်ကခြေခြေမြင့်မြင့်ထိထိရောက်ရောက်ရှိမဲ့နိုင်ငံရေးအရာအလျှော့ပေးလိုက်ရောမှုလုလာစီဖို့ဖြစ်တယ်လို့ဆိုထားပါတယ်။ဆိုတော့အဲ့လိုအခြေအနေဖြစ်လာအောင်ဘယ်လိုလုပ်ရမလဲဘယ်လိုလိုက်လျှော့မှုမျိုးကိုဆိုရတယ်ခင်ဗျာ။
There's lots of things, lots of scenarios for Myanmar. Many of them are not good.
ကျွန်တော်မြန်မာတော့မြန်မာနိုင်ငံအတွက်ဖြစ်လာနိုင်တဲ့အခြေအနေအများကြီးရှိပါတယ်။အခြေအနေအများစုကတော့ကောင်းတဲ့အလားအလာတွေမဟုတ်ပါဘူး။ဒီထဲမှာကျွန်တော်မြင်မိတဲ့အကောင်းဆုံးဖြစ်နိုင်ခြေကတော့စစ်တပ်အနေနဲ့အာဏာပြန်လည်ထိန်းချုပ်ဖို့မဖြစ်နိုင်ဘူး။တိုင်းပြည်ကိုအုပ်ချုပ်ဖို့လည်းမဖြစ်နိုင်တော့ဘူးဆိုတော့သဘောပေါက်လာတဲ့အခြေအနေပဲဖြစ်ပါတယ်။ဒါကြောင့်ပြည်သူလူထုလက်ကိုအဓိကကျတဲ့နိုင်ငံရေးအရာလက်ရုံးမှု major political concession လုပ်ပြီးတော့နိုင်ငံရဲ့ institutions တွေအတိအကျရှိနေတဲ့အဖွဲ့အစည်းတွေဆက်လက်ရှင်းသင့်နေအောင်ဆောင်ရွက်ဖို့ပဲဖြစ်ပါတယ်။ဘလို့လက်လျောမှုတွေလဲဆိုတော့မြန်မာပြည်သူတွေကဆုံးဖြတ်ချက်ရမှာပါ။အရေးကြီးတာကစစ်တပ်အနေနဲ့နိုင်ငံရေးအာဏာကိုထိထိရောက်ရောက်ဆွန့်လွတ်ပေးဖို့ပဲဖြစ်ပါတယ်
။သုံးသပ်သူတချို့က NLD နဲ့ခုခံတိုက်ခိုက်နေတဲ့အင်အားစုတွေကိုရုပ်ပိုင်းဆိုင်ရာကူညီပံ့ပိုးဖို့လိုအပ်တယ်လို့အကြံပြုနေကြတာတွေ့ပါတယ်။ခင်ဗျားရဲ့သဘောထားအပေါ်တချို့မှလည်းဒီတဲ့ဘောမျိုးပါဝင်တာကိုကျွန်တော်သတိထားမိပါတယ်ဘယ်လောက်ဖြစ်နိုင်ပါသလဲခင်ဗျာအဲ့
Yes what I've been arguing is that the international community
ဟုတ်ပါတယ်ကျွန်တော်ပြောလိုတာကတော့နိုင်ငံတကာအတိုင်းအဝိုင်းရုပ်စွာဆုံးမြန်မာပြည်သူတွေပေါ်ဂရုဏာတက်တဲ့နိုင်ငံတွေမြန်မာပြည်ငြိမ်းချမ်းပြီးကျော်ဝဲစေခြင်းတဲ့နိုင်ငံတွေအနေနဲ့အာဏာသိမ်းမှုနဲ့စစ်ကောင်စီကိုအပြတ်အသတ်ဆန့်ကျင်နေကြတဲ့ပြည်သူလူထုအာဏာပြန်ရဖို့မျှော်လင့်လှူလာကြမှာဖြစ်ပါတယ် ။ဒါကြောင့်နိုင်ငံတကာအသံဝဲအနေနဲ့အဲ့ဒီပြည်သူတွေကိုကူညီဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်ကလက်နက်ကန်အင်အားစုတွေကိုသာပြောနေတာမဟုတ်ပါဘူး။ကျွန်တော်ပြောနေတာကအာနာဖီဆိုင်လို့ရှောက်မှုတွေ NUG နဲ့စစ်တပ်ကိုနိုင်ငံရေးအနာကဖယ်ထုတ်ဖို့အားထုတ်နေတဲ့သူတွေကိုပြောနေတာဖြစ်ပါတယ
်။ရွေးကောက်ပွဲကိုတစ်ချက်ပြန်ကောက်ချင်ပါသေးတယ်ဒီနေရာမှာ။ပြည်သူအများစုကတော့ရွေးကောက်ပွဲကိုတိုက်ကြမှာမဟုတ်ပါဘူး။ဒါပေမဲ့စစ်တပ်ကိုလိုလားတဲ့နိုင်ငံရေးပါတီတွေအဖွဲ့အစည်းတွေလည်းအတော်များများရှိနေသလိုတချို့သော EAO တွေဒါတိုင်းရင်းသားလက်နက်ကိုင်အင်အားစုရဲစစ်ကောင်စီနဲ့စကားပြောနေတာတွေတွေ့ရပါတယ်ဆိုတော့စစ်ကောင်စီအနေနဲ့ဒီအင်အားစုတွေနဲ့ဆက်ပြီးတော့ရွေးကောက်ပွဲလုပ်သွားမယ်ဆိုရင်တော့အလုံးမဖြစ်နိုင်ဘူးလား
Well, I mean, it's certainly possible for the military to go ahead with the elections.
စစ်တပ်အနေနဲ့ရွေးကောက်ပွဲကိုဆက်လုပ်ဖို့ဆိုတာတကယ်ဖြစ်နိုင်ပါတယ်ကျွန်တော်ရေးခဲ့ဘူးလို့ပါပဲ2008နာဂစ်မွန်တိုင်းတိုက်ပြီးရသရပပိုင်းချာမှာပဲဘလို့မှအခြေအနေမပေးတဲ့အခြေမျိုးမှာလူမှုဆန္ဒခံယူပွဲဆိုပြီးလှုပ်လာခဲ့တာပါဆိုတော့ဘာဖြစ်ဖြစ်သူတို့လှုပ်ချင်ရင်တော့ဆက်လုပ်မယ်ဆိုတာသိကြပါရဲ့ဒါပေမဲ့ပြည်သူလူထုအများစုကြီးကတော့ဒီရွေးကောက်ပွဲကိုကြိုက်နှစ်သက်မှာမဟုတ်တယ်လို့ပါဝင်မဲပေးကြမှာလည်းမဟုတ်ဘူးလို့ထင်ပါတယ်ဆိုတော့ဒီရွေးကောက်ပွဲဟာစစ်ကောင်စီအတွက်လည်းတိတ်ကျိုးရှိမှာမဟုတ်ဘူးလို့ထင်ပါတယ်ပြဿနာတွေကိုလည်းလုံးဝပြည်လည်စီမှာမဟုတ်ပါဘူး
စတဲ့မှာပဲ energy ရဲ့လုတ်ကင်ဆောင်ရွက်ချက်ဒီအပေါ်မှာခင်ဗျားရဲ့အမြင်ကိုလည်းကြားချင်ပါတယ
် Well, I think that the NUG obviously is in a difficult situation because it you know many of its members most of its members are in hiding or
NUG ကလည်းခက်ခဲကြုံနေရတဲ့အခြေအနေပဲလို့ကျွန်တော်ထင်ပါတယ်အဖွဲ့ဝင်အများစုကပေါ်ောက်နေရပါတယ်ဒါမှမဟုတ်အချက်တဲတွေချမ်းမှလှုပ်ရှားနေရတာဖြစ်ပါတယ်ဆရာနာတိမ်မှုစစ်ကောင်စီကိုစန့်ကျင်မှုနဲ့ပတ်သက်ပြီးအမှန်တကယ်အဓိကကြားတဲ့အချက်ကတော့အောက်ခြေကလှုပ်ရှားမှုပဲဖြစ်ပါတယ်။ဒါကတကယ်ကိုအောက်ခြေကနေအပေါ်ကိုတက်သွားတဲ့ bottom up လှုပ်ရှားမှုဖြစ်ပြီးအပေါ်ကနေအောက်ကိုတက်ရောက်စေတဲ့ top down ကိစ္စမဟုတ်ဘူးလို့ထင်ပါတယ်။ဒီလိုပြောတာက NUG ကိုအရေးမပါဘူးလို့ပြောတာမဟုတ်ပါဘူး။တကယ်ကိုအရေးပါပါတယ်။ပိုအရေးကြီးတာကတော့ democracy ပြန်လည်တည်ဆောက်ရေးအတွက်ကြိုးပမ်းနေကြတဲ့နိုင်ငံတော်ကဒေသအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တူးချင်းတွေပဲဖြစ်ပါတယ်။ပြီးတော့တန်းသားလူနည်းစုတွေပါဝင်ဖက်ဒရယ်ထူထောင်ရေးအတွက်လှုပ်ဆောင်နေရတွေဟာအာဏာသိမ်းပြီးချိန်ကစပြီးအရေးကြီးဆုံးဖြစ်ထွန်းလာမှုတွေလို့ထင်ပါတယ
်မြန်မာနိုင်ငံမှာလွတ်လပ်ရပြီးချိန်ကစလို့တိုင်းရင်းသားပြည်ထောင်ဟာအင်တန်အရေးကြီးတဲ့ပြဿနာတစ်ခုဖြစ်လာခဲ့တာပါအခုလက်ရှိမြန်မာနိုင်ငံရဲ့သမိုင်းအထူးအကွင့်မှာတိုင်းရင်းသားတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့မြန်မာအရေးကြွညင်သူတယောက်အနေနဲ့ဘယ်လိုမြင်ပါလဲခင်ဗျာ
Well I would say a couple of things firstOf course, it's the military that has perpetuated the conflict with so many ethnic minorities for decades.
ကျွန်တော်နှစ်ချက်ပြောချင်ပါတယ်ပထမတစ်ချက်ကတိုင်းရင်းသားပြဿနာကိုဆက်စွနေတဲ့နေချီပြီးအတွင်းရှိအောင်လှုပ်ဆောင်လာခဲ့သူဟာစစ်တပ်ဖြစ်ပါတယ်ဆိုတော့စစ်တပ်ကကြီးစိုးနေဒီပြဿနာတွေလုံးဝပြည်လည်မှုရနိုင်မှာမဟုတ်ပါဘူးဒုတိယတစ်ချက်ကတိုင်းရင်းသားလူနည်းစုတွေနဲ့ဗမာလူမျိုးတွေအကြားအယုံကြည်ကင်းမဲ့မှုဟာလည်းကာလတာရှည်ရှိလာခဲ့တာပါဆိုတော့အခုခါယုံကြည်မှုတည်ဆောက်ဖို့ကြိုးပမ်းလှုပ်ဆောင်နေကြတာချေရွာပါလိမ့်မယ်။အောင်မြင်မှုရဖို့တော့ချက်ကတော့တန်းသားလူနည်းစုအားလုံးဟာဗမာလူမျိုးတွေနဲ့တန်းတူရည်တူအပြန်အလှန်လေးစားမှုနဲ့ပျော်ရွှင်လက်တွဲနိုင်မှုဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။အားလုံးဟာမြန်မာနိုင်ငံသားတွေအဖြစ်နဲ့အရေးပါကြတယ်လို့မြင်ဖို့လဲလိုအပ်ပါတယ်။ကျွန်တော်ကတော့အပြန်အလှန်လေးစားမှုနဲ့ဆွေးနွေးညီနိုင်တဲ့လုပ်ရက်တွေကိုလေးစားတန်ဖိုးထားပါတယ
်။သုံးသပ်သူတို့ချူကရေးကြတာတွေ့ရပါတယ်။အခုချိန်ဟာ beginning of post Aung San Suu Kyi era Aung San Suu Kyi ခေတ်လွန်ကာလဖြစ်နေပြီးNUG is not NLD NUG ဟာ NLD မဟုတ်ဘူးဆိုပြီးတော့ရေးနေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုမှတ်ချက်ပေးကြမှာလဲ
Yeah I think it's as a foreigner and as someone who's been away from Myanmar it's certainly not my place to say you know whether this is a post Aung San Suu Kyi era or something I think this is something that the people of Myanmar will decide over time but the first step is to restore a situation where the civilians are in control
ကျွန်တော်နိုင်ငံသားတယောက်အနေနဲ့ရောမြန်မာပြည်နဲ့ဝေးကွာနေသူတယောက်အနေနဲ့ရောဒီအခြေအနေဟာအောင်ဆန်းစုကြည်ခင်လွန်ဖြစ်သွားပြီလို့ပြောနိုင်တဲ့အနေအထားမှာမရှိတော့ဘူးလို့ထင်ပါတယ်ချိန်ကာလရောက်လာတဲ့အခါမြန်မာပြည်သူတွေကဆုံးဖြတ်ကြမယ့်ကိစ္စသာဖြစ်ပါတယ်ပထမအဆင့်မှာတော့အခြေအနေတွေကိုအရက်ဘက်ကထိန်းချုပ်နိုင်ပြီးအစိုးရထဲမှာပြည်သူ့ကိုယ်စားလှယ်အစီအမံတွေပါဝင်နိုင်ရေးပဲဖြစ်ပါတယ်အောင်ဆန်းစုကြည်ကဘလို့အခန့်ကဏ္ဍကပါဝင်နိုင်မယ်ဆိုတာပြည်သူလူထုဆုံးဖြတ်မှာပါကျွန်တော်မှတ်ချက်မပေးနိုင်ဘူ
းစစ်ကောင်စီလှုပ်ဖို့ပြင်နေတဲ့ရွေးကောက်ပွဲလက်ရှိမြန်မာပြည်ထနာဖြစ်ရှိနိုင်ဖို့အလားအလာနေနေတာကိုဥကျော်စံသားမြန်မာရေးသုံးသက်ချက်မှာတင်ဆက်ခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုအောင်ပါ အခုတစ်ပတ်ဒီအားကစားခဏမှာတော့အီဂျစ်နိုင်ငံက Empower အမျိုးသမီးဘောလုံးအကယ်ဒမီနဲ့ဘောလုံးအကယ်ဒမီတည်ထောင်သူဖာရီဒါဆလမ်အကြောင်းကိုကိုရရန်နိုင်ငံကပြောပြထားပါတယ်။နောက်ဆင်ကြည့်ရှုအနာရကြပါစေခင်ဗျာ။
ဒါကတော့အီဂျစ်နိုင်ငံက Empower Bolong Academy ဖြစ်ပါတယ်။ Bolong Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Bolong Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Bolong Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးက Bolong ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီ Bolong Academy ကိုဘာကြောင့်လုပ်ဖြစ်တာပါလဲ။ဒီ Bolong Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Varida Salem ပြောတာကတော
့ فكره الاكاديميه جات لي من وانا صغيره هو ان انا ما كنتش لاقي اكاديميات بنات
ဒီ Bolong Academy လုပ်ဖို့စပြီးစိတ်ကူးရတာကတော့ جماعه ငငယ်ကလေးကရတာပါ။ကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငြင်းတန်းပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားခြင်းနဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လတ်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
အရီဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဘားအိုင်လန်တက္ကသိုလ်ကနေအားကစားကျန်းမာရေးနဲ့ကုကာကျန်းခိုင်မှုပညာရေးနဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသင်းမှာကစားခဲ့သလိုနောက်ပိုင်းမှာလည်းကြီးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငငယ်ကတော့ဘောလုံးကိုအပြောသားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလန်းရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب الرياضه
جماعه السنه دي اريد ما بولون صبي كذا كده بقى بتما رون غرو وادنا ايا ابيو كذا ده بقى ده بما ان نوع باين ما رو جماعه بولون كذا يارا كو تچا هاري تو بو جايت ده سورا تي لا بي ايدي نوع باين غا سا بولون دما ဖြစ်ဖို့จูวันခဲ့တာပါ بتما رو جماعه จองကအတင်းမှာစပြီးကစားခဲ့ပြီးတော့နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်။အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါ။အဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်။ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပါ။
ကမ္ဘာတော်မှာအမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းဆားလာတာတိတ်မကြသေးတဲ့အပြင်စင်လန်အဖင်းနဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးအေဂျင့်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘလို့အခက်အခဲတွေရှိပါသလဲ
كرة القدم النسائية في مصر بتقابل صعوبات كتير منها طبعا ان الناس لسه مش
عارفه ايجي نايغان အမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတည်းမှာတခုကတော့ ايجي နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန်တာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပ ွဲတွေဆိုတဲ့နေရာမှာလဲအီဂျစ်နိုင်ငံတွေမှသာမကပြပပွဲစဉ်တွေကစားဖို့လဲခက်ခဲတာပါ
Yes Great Ball Academy မှာတော့အသက်5နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်ချောင်းနေအောင်ဒီအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ချင်တဲ့သူတွေကိုလည်းလေ့ကျင့်ပြိုးထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Wallo Germany နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
لما جيت الاكاديمي طريقه لعبي اتغيرت للاحسن
جماعه دي بولو اكاديمي ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့နီးစနစ်ပိုင်းနေတိုးတက်လာပါတယ်ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်တွေကိုစဉ်းစားထားပြီးပါပြီ
Farida Salam ကတော့သူ့ရဲ့ Empower Bolo Academy ကို American, Britain, Germany နဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေမျိုးသက်လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံး Academy ကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
Ichika အမျိုးသမီးဘောလုံးအကယ်ဒမီကျောင်းလှုပ်ဆောင်မှုတွေနဲ့စင်ခေါ်မှုတွေရှိနေတာတွေအကြောင်းကိုရန်နိုင်ရဲ့အားကစားကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရလို့အလုံးအနာရကြမယ်လို့မျှော်လင့်ပါတယ် VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုလိုပတ်စင်ကဏ္ဍတွေအလုံးပြီးမှာတော့ VOA American တန်ရဲ့ဒီညဗိုလ်ရုညနောက်ဆုံးရထိတ်တန့်ရောက်စိတ်ဝင်စားစရာအကောင်းဆုံးသတင်းအကျဉ်းချုပ်ကိုဦးတင်မောင်တန်းပြောပြပေးပါဦးခင်ဗျာ
အညာဒုလူလိုက်ရဲ့ထိမှန်တဲ့လူမှုရေးထောက်ထားချက်အရဆိုပြီးအကျဉ်းတော်အချုပ်ထောင်နဲ့ရဲဖက်စခန်းတည်မှာရှိတဲ့အကျဉ်းသား9012ယောက်ကိုစီမင်းသတ်မှတ်ထားပြီးပြန်လွှတ်ပေးလိုက်တယ်လို့မြန်မာစစ်ကောင်စီရုပ်သံကကြေညာလိုက်ပါတယ်။လုံရောက်လာသူတွေထဲမှာနိုင်ငံတော်ဝန်အချင်းချခံရတဲ့အကျဉ်းသား9000ကျော်ကိုစင်ရဒုလူလိုက်ရဲ့ထိမှန်တဲ့လူမှုရေးထောက်ထားရေးအရချွင့်ချက်ထားပြီးလူငင်းခွင့်ပေးတယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့ပါတယ်။တစ်ဆက်တည်းမှာပဲလက်နက်မှုမတရားအသင်းဆက်သွယ်မှုမူရည်ပြစ်မှုတဘာဝဘေးအန္တရာယ်စီမံခန့်အမ်းမှုဆိုင်ရာပြစ်မှုအကြမ်းဖက်ဥပဒေချိုးဖောက်မှုနဲ့အခရီးလိုက်စားမှုတွေကလွဲလို့တခြားပြစ်မှုတွေနဲ့အကျဉ်းကျခံရသူတွေကိုပြစ်ဒဏ်ရ6ပုံတဝန်လွန်ကျင်းတက်တာဝင်ပြုလိုက်တယ်လို့လည်းမြန်မာစစ်ကောင်စီရဲ့ရုပ်မြင်သံကြားကကြေညာသွားခဲ့ပါတယ်။နေပြည်တော်မှာပြုလုပ်ခဲ့တဲ့85နှစ်ပြည့်လွတ်လပ်ရေးအခမ်းအနားမိန့်ခွန်းမှာစစ်ကောင်စီကြီးကဲဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကမြန်မာနိုင်ငံမှာဒီနှစ်ကုန်ပိုင်းကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်တချို့ကိုပြောကြားသွားပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးဖိနှိပ်မှုတွေဆိုးဝါးတဲ့လူခွန်ရေးချိုးဖောက်မှုတွေကြောင့်စစ်ကောင်စီကျင်းပတဲ့ရွေးကောက်ပွဲမှာလွတ်လပ်မပြတတိုင်းမှာမဟုတ်ဘူးလို့အမေရိကန်ပါဝင်နိုင်ငံတကာအသိုင်းအဝန်းကထုတ်ဖော်ပြောဆိုနေချိန်မှာခုလိုရွေးကောက်ပွဲအစီအစဉ်တွေကိုစစ်ကောင်စီအကြီးအကဲကပြောကြားသွားခဲ့တာဖြစ်ပါတယ်။အစ5ဆကနေ25ဆအထိအတန်တက်မြန်တဲ့ဒုံးကျည်တွေပြစ်ခတ်နိုင်တဲ့ရုရှားစစ်သည်မော်တွေဟာစစ်ရေးလက်ချက်မှုအတွက်အတ္တလန္တစ်သမုတ်ပြားအိန္ဒိယသမုတ်တရားနဲ့မြေထဲပင်လယ်စီကိုဆေလွတ်လိုက်တာကိုသမ္မတပူတင်ကဒီကနေ့ဗုဒ္ဓဦးနေမှာစောင့်ကြကြည့်ရှုခဲ့ပါတယ်။ဒီလိုအားကောင်းတဲ့လက်နက်တွေဟာပြည်ပချင်းချောင်းမှုတွေကနေရုရှားကိုအကာအကွယ်ပေးပါလိမ့်မယ်လို့ရုရှားသမ္မတပူတင်ကရုရှားသတင်းဌာနတွေကိုပြောပါတယ်။အဲ့ဒီသင်္ဘောတွေပေါ်မှာပါတဲ့ဇာခွန်ဒုံးကျည်စနစ်ကိုတူနိုင်လို့မရဘူးလို့သမ္မတပူတင်ကပြောကြောင်းရုရှားသတင်းတွေကကိုးကားရေးသားခဲ့ကြပါတယ်။ကုလသမဂ္ဂမှာတော့လုံခြုံရေးကောင်စီမှအလက်ကျအဖွဲ့ဝင်အစ်တွေဖြစ်တဲ့အီကွေဒိုဂျပန်မော်တာမိုဇမ်ဘစ်နဲ့ဆွစ်ဇာလန်နိုင်ငံတွေကိုလုံခြုံရေးကောင်စီမှအင်္ဂါနေ့ကတရားဝင်ကြိုဆိုလိုက်ကြပါတယ်ဒီနိုင်ငံတွေအလက်ကျအဖွဲ့ဝင်ဖြစ်တဲ့အတွက်အထွေထွေညီလာခံမှာကျော်လကမဲခွဲရေးချယ်မှာကန့်ကွက်မှုမရှိတဲ့အတွက်ကြောင့်ကောင်စီဝင်တွေဖြစ်လာကြတာပ
ါပေါ်တူညအတွက်သတင်းစီစဉ်တွေအားလုံးဒီမှာပြီးဆုံးပါပြီဒီညအတွက်ထုတ်လွှင့်ရေးမှုကမဆုမပါစပိုင်းဆီယံအင်ဂျင်နီယာတွေကတော့ Citra Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီညရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းမင်းပြောပြပေးခဲ့တာပါ။အခုနှစ်သစ်မှာသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးငြိမ်းချမ်းပြီးဘေးပရာဝေကွာလို့လိုရာဆန္ဒပြဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.